Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ12ရက်တနင်္ဂနွေနေ့ည9:20အထိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်ရှင်ကျမနန်းလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမမိုးပြင်းနဲ့အတူကြီးညာပေးသွားမှာပါဂရိနိုင်ငံကိုငွေချေးငှားဖို့အစီအစဉ်နဲ့ပတ်သက်ပြီးဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာဥရောပ19နိုင်ငံကဗဏ္ဍာရေးဝန်ကြီးတွေဆက်လက်ဆွေးနွေးနေတာအမေရိကန်ပြည်ထောင်စုကပြည်သူ့အခွင့်အရေးတောင်းဆိုလို့ရှာမှုအဖွဲ့အစည်းကြီးတစ်ခုကတောင်ကယ်ရိုလိုင်းနားပြည်နယ်အပေါ်သပိတ်မှောက်ထားတာကိုအဆုံးသတ်လိုက်တာဒီအကြောင်းတော်ဆွမ်းတဲ့တင်ပြကိုတင်ပြပေးသွားဖို့ရှိပါတယ်နန်လဖိုင်ရေ
ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါကတော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာအစိုးရတပ်တွေက DKPA လက်အနက်ကင်တပ်တွေရှိတဲ့နေရာကိုလက်နက်ကြီးနဲ့ပစ်ခတ်နေတဲ့အကြောင်းနောက်ပိုင်းမှာတော့မြန်မာဒီမိုကရေစီရေးရအစီအစဉ်မှာတမရအိုဘားမားရဲ့ဖိတ်ကြားချက်နဲ့အင်ဖြူတော်မှာဝါဖြင်ညစာစာပွဲကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံကလူခွင့်ရေးတက်ကြွလှုပ်ရှားသူမမွေဝေနုခာလက်ရှိမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအခြေအနေနဲ့ပတ်သက်ပြီးတော့
အဓိကကျွန်မပြောတာဒီမြန်မာပြည်ရဲ့ဒီမိုကရေစီကိုတက်တက်ကြွပါဝင်ပံ့ပိုးပေးဖို့ပေါ့နော်အထူးသဖြင့်ဒီ
မဝေဝေနုပြောသွားတာနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီလိုသတင်းဆောင်ပါတဲ့မတိုင်ခင်မှာထိတ်တန့်ရောက်တဲ့တွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကအကြင်ညာပေးကြမှာပါရှင်
ဂရိနိုင်ငံကိုငွေချေးငှားဖို့အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးနေတဲ့ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံရဲ့ထိပ်သီးအစည်းအဝေးကိုဒီကနေ့မှရက်ဆိုင်လိုက်ပြီးယူရိုငွေချေးသုံးဆနေတဲ့နိုင်ငံတွေကသာဒီမပြီးပြတ်သေးတဲ့ဂရိအရေးကိုဆက်လက်ဆွေးနွေးကြမှာပါအပြေမထွက်ခဲ့တဲ့စနေနေ့က၈နှစ်ကြာအစည်းအဝေးပြီးယူရိုငွေသုံးဆွဲခဲ့တဲ့ဥရောပ19နိုင်ငံကဗဏ္ဍာရေးဝန်ကြီးတွေဟာဘရပ်ဆဲလ်မှာအခုလိုဆက်လက်ပြီးတော့ဆွေးနွေးနေတာပါဂရိအရေးအပြေရှာလို့ရတဲ့အထိဆက်လက်ဆွေးနွေးသွားမယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကပြောပါတယ်အခုလအစောပိုင်းမှာပြန်လည်ပေးဆက်မဲ့ကြွေးမီကိုဂရိနိုင်ငံအနေနဲ့ပြန်လည်ပေးဆက်ဖို့ပြက်ခွက်ခဲ့တာကိုလည်းယူရိုငွေကြေးသုံးဆွဲတဲ့နိုင်ငံတွေအနေနဲ့ရင်ဆိုင်နေရပြီးနောက်ထပ်ရယူမဲ့သဘောတူညီချက်တစ်တည်းအပေါ်ဂရိနိုင်ငံကအပြေအဝလိုက်လံနိုင်ရေးနီးလန်းသစ်တွေကိုလည်းရှာဖွေနေတာပါနောက်ထပ်ငွေချေးငှားဖို့စတင်ဆွေးနွေးမှုတွေမလုပ်ခင်မှာဂရိပေါ်ချေးငှားမယ်ငွေကြေးပမာဏနောက်ဒီဂရိနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုကိစ္စရပ်တွေနဲ့ပတ်သက်လို့စနေနေ့အစည်းအဝေးမှာဗဏ္ဍာရေးဝန်ကြီးတွေကဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်
အီရန်နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးဆွေးနွေးနေကြတဲ့ဆီဆန်ညှိနှိုင်းမှုတွေဟာစနေနေ့ညနေနောက်ပိုင်းထိကြအောင်တကားပိတ်အစည်းအဝေးကျင်းပခဲ့ပြီးတဲ့နောက်မပြီးပြတ်သေးတဲ့ပြဿနာတွေကိုဒီနေ့တနင်္ဂနွေနေ့မှာလည်းဆက်ဆွေးနွေးခဲ့ကြပါတယ်။ဆီဆန်ညှိနှိုင်းသူတွေဟာယာယီသဘောတူညီချက်တစ်ခုကိုတနင်္ဂနွေနေ့လည်းမှာသဘောတူမှုရနိုင်ပြီးတနင်္လာနေ့မှာကြေညာချက်ထုတ်ပြန်နိုင်လိမ့်မယ်လို့ဆွေးနွေးပွဲနဲ့နှီးစပ်တဲ့တန်တမန်တချို့ကခန့်မှန်းပြောဆိုပါတယ်။စီဝဲဝဲမတိုင်ခင်အီရန်နိုင်ငံရဲ့ဝန်ကြီးမဟာမက်ဂျာဗတ်ဇရစ်နဲ့ဆွေးနွေးပွဲရလဒ်ကအကောင့်ဘက်ကိုဥတီတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကဒီကနေ့တနင်္ဂနွေနေ့မနေ့ပိုင်းကပြောဆိုပါတယ်။ကျွန်တော်တို့တကယ့်ဆုံးဖြတ်ချက်နားကိုနီးလာပါပြီ။ခက်ခဲတဲ့အချက်နည်းနည်းပဲကြံတော့တာမို့ဆက်ပြီးတော့မျှော်လင့်ချက်ထားနေတုန်းဖြစ်ပါတယ်လို့သတင်းနောက်တွင်နဲ့ဟော်တယ်အပြင်ဘက်မှာတွေ့ဆုံမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်။အဲဒီနောက်ဝန်ကြီးကယ်ရီဟာဗီယက်နမ်မြို့ကဆွေးနွေးပွဲကျင်းပနေတဲ့ပါလီယက်စကိုဘတ်မှာစီဝေးပွဲကိုပြန်တက်ခဲ့ပါတယ်ပြင်သစ်နိုင်ငံရေးဝန်ကြီးလော်ရန်ဖေဗီယက်စ်က IAEA ရဲ့အဖွဲ့ခေါင်းဆောင်နေနဲ့ဆွေးနွေးဖို့တင်းငွေတွေနဲ့မနေ့ပိုင်းမှာစီဝေးပွဲကျင်းပတဲ့ပါလီယက်စကိုဘတ်ကိုပြန်ရောက်လာခဲ့ပြီဖြစ်ပါတယ်အလင်းမြန်ဆွေးနွေးနေတဲ့ဒီလုပ်ငန်းစဉ်မှာနောက်ဆုံးအဆင့်ကိုရောက်လာပြီလို့မျှော်လင့်တယ်လို့သတင်းထုတ်တွေနဲ့တွေ့ရမှာပြင်သစ်နိုင်ငံရေးဝန်ကြီးကပြောဆိုပါတယ်နောက်ဆုံးနေ့ကြေညာဖို့တရားဝင်သတ်မှတ်ချက်မရှိသေးပေမဲ့ဆွေးနွေးသူတွေကိုယ်တိုင်ဆွေးနွေးပွဲကိုအပြီးတက်နိုင်ဖို့ဇူလိုင်လ13ရက်နေ့ကိုရာသားသတ်မှတ်ထားပါတယ်။စီစဉ်ညှိနှိုင်းသူတွေအားလုံးဆုံးဖြတ်ချက်ချဖို့နိုင်ရည်တွေကိုရောက်နေပြီလို့ဥရောပသမဂ္ဂနိုင်ငံရေးဝန်ကြီးဖက်ဒရီကာမိုဟီနီကတနင်္ဂနွေနေ့ကပြောဆိုပါတယ်။ရုရှားနိုင်ငံရေးဝန်ကြီးဆာဂေးလက်ဖရော့ဖ်အစည်းအဝေးတက်ဖို့ဩစတြေးလျနိုင်ငံကိုတွားရောက်နေပြီလို့လည်းရုရှားသတင်းမီဒီယာတွေကဖော်ပြပါတယ်ရှင်။
American ပြည်ထောင်စုကပြည်သူ့အခွင့်အရေးတောင်းဆိုလို့ရှာမှုအဖွဲ့အစည်းကြီးတစ်ခုကတောင်ကယ်ရိုလိုင်းနားပြည်နယ်ပေါ်တပိတ်မှောက်မှုကိုအဆုံးသတ်လိုက်ပါတယ်။ NAACP လို့ခေါ်တဲ့ပြည်သူ့အခွင့်အရေးလို့ရှာမှုအဖွဲ့ကြီးကတပိတ်မှောက်မှုအစီအစဉ်ကိုအဆုံးသတ်လိုက်ကြောင်းစနေနေ့ကကြေညာလိုက်တာပါ။ပြည်ရင်းဆက်ကာလကကျွန်းစနစ်ကိုထောက်ခံပြီးတီးခြားခွဲထွက်နေထိုင်လူတွေအသုံးပြုခဲ့တဲ့ Confederate အလံတောင်ကယ်ရိုလိုင်းနားပြည်နယ်လွှတ်တော်မှလွင့်ထူထားတာကိုအဆုံးသတ်ဖို့ဥပဒေပြဋ္ဌာန်းအပြီးမှာ2009ကတည်းကစတင်တဲ့တပိတ်ကိုအခုလိုအဆုံးသတ်လိုက်တာဖြစ်ပါတယ်။ Confederate အလံကိုဖျက်ရှားလိုက်တာကြောင့်တိုက်ပီအနေနဲ့ရင်ဆိုင်နေရတဲ့ပြဿနာတွေပြေလ လဲသွားမှာမဟုတ်ပေမဲ့တခြားလူမျိုးတွေပေါ်ကြုံပြုအုပ်ချုပ်မှုနဲ့မုန်တီးမှုတွေကိုအဆုံးသတ်စေတဲ့အထိမ်းအမှတ်ဖြစ်တယ်လို့ NAACP အသင်းကြီးရဲ့ညင်ညာချက်မှာဖော်ပြထားပါတယ်ဒီ Confederate လမ်းကိုဖယ်ရှားပြီးပြလိုက်မှာပဲထားဖို့ဆိုတဲ့ဥပဒေမူကြမ်းကိုပြည်နယ်လွှတ်တော်အမတ်တွေရဲ့ထောက်ခံမှုနဲ့ပြည်နယ်အုပ်ချုပ်ရေးမှူးကကြာသာရေးနေမှာလက်မှတ်ရေးထိုးခဲ့ပြီးတောက်ကြနေမှာတော့ဒီ Confederate အလံပြည်နယ်လွှတ်တော်မှာလွင့်ထူထားတာကိုအခမ်းအနားနဲ့ဖယ်ရှားခဲ့ပါတယ်လွန်ခဲ့တဲ့လအတွင်း Charles Stan မျိုးကလူမဲတွေရဲ့တမိုင်းဝင်ဖះကြောင်းအတွင်းလူပြူတနံသမားတဦးကဝင်ရောက်ပြစ်ခတ်တာကြောင့် Africa နယ်ပေါ်အမေရိကန်နိုင်ငံသား9ဦးသေဆုံးပြီးတဲ့နောက်ဒီအလံလွင့်တူမှုကိုရပ်ဆိုင်းဖို့ပြည်နယ်အတွင်းအကြီးအကျယ်တောင်းဆိုလှုပ်ရှားမှုတွေပေါ်ပေါက်ခဲ့ပြီးအလံဖယ်ရှားဖို့ဥပဒေပြဋ္ဌာန်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။နာမည်ဆိုးတဲ့လူသိများတဲ့မက္ကဆီကိုမူရဲ့ရာဇာတဦးဟာနှစ်ပေါင်း14နှစ်အတွင်းဒုတိယကြိမ်မြောက်ဖြစ်နေအတင်းကျပ်ဆုံးလူမျိုးရေးအဆင့်တန်းသတ်မှတ်ထားတဲ့အချင်းတော်ကနေထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်။နိုင်ငံတကာနဲ့ကူးလူဆက်ဆံပြီးမူရစ်ဆေးဝါးရောင်းဝယ်ဖောက်ကားမှုတွေလုပ်တဲ့စင်နာလိုအဖွဲ့ရဲ့ခေါင်းဆောင်ဟိုကွင်းအယ်ရှာပိုဂတ်စ်ပင်ကိုအယ်တီပလန်နိုအချင်းတောင်ကရေချိုးကမ်းမှာစနေနေ့ကနောက်ဆုံးတွေ့ရတာဖြစ်တယ်လို့လုံခြုံရေးကော်မရှင်ကပြောပါတယ်။အခုအခါမှာလုံခြုံရေးတွေကအဲ့ဒီမူရစ်ရာဇာကိုလိုက်ရှာဖွေနေပြီးမက္ကဆီကိုမြို့အပြင်ဘက်မှာရှိတဲ့အချင်းတောင်နားကတော်လူကလေးစိတ်ကိုလည်းပိတ်ထားလိုက်ပါတယ်။ဆယ်စုနှစ်ကြာကြာထွက်ပြေးလွတ်မြောက်နေတဲ့ Gas Man ကိုလွန်ခဲ့တဲ့နှစ် February လကပြန်ပြီးဖမ်းမိခဲ့တာဖြစ်ပါတယ်။1993ခုနှစ်တုန်းကပထမဆုံးချိန်ဖမ်းမိပြီးခဲ့တဲ့နောက်2000ခုနှစ်မှာအကျဉ်းထောင်ဝန်ထမ်းတွေရဲ့အကူအညီနဲ့ထွက်ပြေးလွတ်မြောက်သွားခဲ့တဲ့မူရင်ရာဇာ Gas Man ကို American ပြည်ထောင်စုကလည်းအလိုရှိနေတာဖြစ်ပါတယ်။ American နဲ့ Mexico နယ်စပ်ကိုဖျက်ကျော်ပြီးတည်ယူပို့ဆောင်တဲ့မူရင်စေဝါတော်တော်များများကိုစင်နာလိုမူရင်ကိုကထိမ့်ချုပ်ထားတာဖြစ်ပါတယ်ရှင်။
UA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီနေ့ညဘက်သတင်းများကို VOE ကနေဆက်လက်ကြေညာနေပါရယ်ရန်ကုန်တိုင်းဒေသကြီးလှိုင်သာယာကအလုတ္တမ250လောက်ဟာလှော်ဝါကလာစာတုံ့ပြန်ပြီးရဲ့အတွက်ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါရယ်အနေဆုံးအခြေခံလုခလာစာကိုဒီနေ့3600ကျပ်တမ်းမှလိုက်တာကိုငကိုတောင်းဆိုတဲ့ကျပ်4000အထိတုံ့ပြန်တမ်းမှပေးဖို့အလုတ္တမတွေကတောင်းဆိုတာဖြစ်ပါရယ်ဒီနေ့ဒါလှော်ဝါကကိုတရားဝင်တမ်းမှလိုက်ပြီးတဲ့နောက်အထက်ချုပ်ဆက်ယုံကအလုတ္တမတွေပထမဆုံးအချိန်အနေနဲ့အခုလိုစုရေးဆန္ဒပြကြတာလည်းဖြစ်ပါရယ်လုံသမားတွေရဲ့အနေအဆုံးအခြေခံလုခလာစာကိုသတ်မှတ်နိုင်ဖို့အစိုးရကိုယ်စားလှယ်တွေအလို့ရှင်အလုံသမားကိုယ်စားလှယ်တွေဟာဇွန်လ24ရက်နဲ့25ရက်နေ့တွေမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်ဆုံးမှာတော့အနေအဆုံးလုခလာစာသတ်မှတ်ရေးအမျိုးသားကော်မတီကအနေအဆုံးလုခလာစာအဖြစ်တရက်ကိုကျပ်3600အဆိုပြုသတ်မှတ်ပေးခဲ့ပါတယ်ဒီအဆိုပြုချက်ကိုအလို့ရှင်အလုံသမားနှစ်ဖက်စလုံးကမနက်ဖြန်နောက်ဆုံးထားပြီးတော့ကန့်ကွက်အကြံပြုနိုင်တယ်လို့ကော်မတီကပြောဆိုထားပါတယ်လောလောဆယ်မှာတော့အလုံသမားတွေရဲ့အခြေခံလောကလာစာဟာကျပ်3000ဖြစ်ပါတယ်ဒါမှလည်းတနေ့ကျပ်3600သတ်မှတ်လိုက်ရင်သူတို့ရဲ့စီးပွားရေးထုတ်လုပ်မှုကိုတိကျနိုင်တဲ့အတွက်တရုတ်နဲ့ကိုရီးယားပိုင်အထက်ချုပ်ကုမ္ပဏီတချို့ကလုတ်ပိတ်ပြီးပြန်ရုပ်သိမ်းသွားမယ်ဆိုတော့ချင်းရောက်တဲ့သဘောနဲ့ပြောဆိုမှုတွေလည်းရှိလာခဲ့ပါတယ
်ထိုင်ဝမ်သမရမိုင်းချောင်းဟာအမေရိကန်ပြည်ထောင်စုလမ်းအမှတ်ခီးစဉ်ကိုစတင်လိုက်ပြီဖြစ်ပါတယ်တရုတ်နိုင်ငံနဲ့ဘုံသဘောတူညီချက်ရဖို့ရှာဖွေတဲ့နေရာမှာထိုင်ဝမ်အနေနဲ့ပို့ပြီးတက်တက်ကြွကြွလှုပ်ဆောင်မှုလုပ်လိမ့်မယ်လို့ထိုင်ဝမ်သမရကပြောဆိုပါတယ်ထိုင်ဝမ်အနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကိုလက်ရှိအခြေအနေတိုင်းထိန်းထားဖို့သိအရေးကြီးတယ်လို့အမေရိကန်နိုင်ငံကိုခီးထွက်ခံနေသတင်းတောက်တွေနဲ့တွေ့ဆုံရမှာထိုင်ဝမ်သမ္မတကပြောဆိုခဲ့ပါတယ်ထိုင်ဝမ်သမ္မတဟာ2008ခုနှစ်ကသမ္မတအဖြစ်ရွေးခံခဲ့ရပြီးကတည်းကသူ့ရဲ့ဆက်တကြိမ်မြောက်နိုင်ငံခီးဖြစ် Dominican Republic Haiti နဲ့ Nicaragua နိုင်ငံခေါင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်လည်းရှိပါတယ်ဒီခီးစဉ်ထဲမှာထိုင်ဝမ်ရဲ့မဟာမိတ်တွေနဲ့နိုင်ငံဆက်ဆံရေးပိုပြီးနယ်ဆိုင်အောင်တိစောက်ဖို့မျှော်လင့်နေတာလည်းဖြစ်ပါရှင
်လွန်ခဲ့တဲ့အပတ်တွင်ထိုင်းနိုင်ငံကနေတရုတ်နိုင်ငံကိုပြန်ပို့ခံခဲ့ရတဲ့ဝီဂါလူမျိုးစုနယ်ဝင်တွေဟာ IS သေးကြွတွေနဲ့တွားရောက်ပူးပေါင်းဖို့အတွက်အခုအခါမှာတူရကီစီးရီးယားနဲ့အီရတ်နိုင်ငံကိုသွားနေကြတယ်လို့တရုတ်နိုင်ငံကပြောပါတယ်အမေရိကန်ပါဝင်ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တွေကအခုလိုနေရရင်ပြန်ပို့ခံရတဲ့ဝီဂါလူမျိုးစုတွေအနေနဲ့ဖိနှိပ်မှုတွေရင်ဆိုင်ရမှာကိုစိုးရင်ကြောင်းပြစ်တင်ဝေဖန်ခဲ့ကြတဲ့အပေါ်တရုတ်နိုင်ငံကအခြေပါပြောဆိုခဲ့ပါတယ်။နိုင်ငံကူးလက်မှတ်အတူကင်ဆောင်ပြီးတော်လာတာဟာတကဘာလုံးကအတိမတ်ပြုထားတဲ့ရာဇဝတ်မှုမျိုးဖြစ်ပြီးတရားမဝင်နေထိုင်တာနဲ့လူမှုကိုကူးမှုတိုက်ဖျက်ရေးဆောင်ရွက်တဲ့အနေနဲ့တရုတ်နိုင်ငံကိုထိုင်းနိုင်ငံကနေပြန်လည်ပို့ဆောင်တာဟာလုံယိုးလို့ရှင်အတိုင်း နိုင်ငံချင်းပူးပေါင်းဆောင်ရွက်မှုတစ်ခုသာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝါချွန်ရင်းကပြောပါတယ်။အခုလိုနေရပြန်ပို့ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ဝေဖန်ပြစ်တင်မှုအပေါ်တရားဝင်ဆန့်ကျင်ကန့်ကွက်ပြီးပြီလို့လည်းတရုတ်နိုင်ငံသားရေးဌာနကပြောပါတယ်။တရုတ်နိုင်ငံကိုပြန်ပို့ခံရတဲ့ဝီဂါလူမျိုးတရား9ဦးထဲက73ဦးဟာအကြမ်းဖက်လှုပ်ရှားမှုတွေနဲ့ဆက်နွယ်ပတ်သက်ခဲ့ပြီးတဲ့နောက်အခုအခါမှာတရုတ်နိုင်ငံကနေထွက်ပြေးသွားကြတယ်လို့နိုင်ငံပိုင်သတင်းဌာနဆင်ဝါကပြောပါတယ်။ရုံးမြင့်တရားတစ်ခုမှာတော့လေမြန်တွင်အဆောင်ကျက်ရဲတွေနဲ့အတူခေါင်းစုပ်ဆွတ်ထားတဲ့ဝီဂါတွေကိုတွေ့ရပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာလေပြင်းနဲ့အတူတဲထန်တဲ့မိုးရွာသွန်းစေတဲ့တိုင်ဖွန်းမွန်တိုင်းချမ်ဟွန်ကြောင့်စနေနေ့ကနိုင်ငံတကာလေဆိပ်နှစ်ခုမှာလေကြောင်းလိုင်းအားလုံးဖျက်သိမ်းခဲ့ရပါတယ်ပူဒေါင်းနဲ့ဟွန်ကျိုနိုင်ငံတကာလေဆိပ်နှစ်ခုမှာလေကြောင်းလိုင်းအားလုံးကိုစနေနေ့6နာရီအထိဖျက်သိမ်းထားခဲ့ရတာဖြစ်ပါတယ်ဒါအပြင်အဲ့ဒီတနေ့တည်းမှာပဲရှန်ဟိုင်းသွားအဝေးပြေးကားတွေနဲ့တခြားရာနဲ့ချီတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုယာယီရပ်ဆိုင်းခဲ့ရတယ်လို့သိရပါတယ်။တိုင်ဖွန်းမွန်တိုင်းချမ်ဟွန်းဟာစနေနေ့ကဒေသစံတော်ချိန်9နာရီမတိုင်ခင်ရှန်ဟိုင်းမြို့နားကကြန်ချင်းခရိုင်ဇောင်ဆောမြို့မှာကုန်းတွင်းပိုင်းကိုဝင်ခဲ့တာဖြစ်ပါတယ်။မိုးလေဝသခန့်မှန်းချက်အရတနေ့တွင်နေ့မှာလေတိုက်နှုန်းတနာရီ118ကီလိုရှိမယ်လို့သိရပါတယ
်။တင်ငွေနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မမိုးပြူတော့ကြင်ညာပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်ပါတွေကိုနားဆင်ရမှာပါကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာမြန်မာအစိုးရတပ်တွေကအာရှလန်တင်နဲ့ဆယ်မိုင်ကွာလောက်မှာရှိတဲ့ DKBA ရှိနိုင်တဲ့နေရာတွေကိုလက်နက်ကြီးနဲ့ပစ်ခတ်နေတယ်လို့ဆိုပါတယ် DKBA အပါအဝင်တိုင်းရင်းသားနယ်မြေအချို့မှာအခုလိုမျိုးထိုးစစ်ဆင်နေတာတွေလဲတနိုင်ကန်လုံးအပြည့်အခက်ရက်စဲလက်မှတ်ထိုးနိုင်ဖို့အတွက်တိခိုက်နိုင်တယ်လို့တိုင်းရင်းသားခေါင်းဆောင်တွေနဲ့စုစည်းထားတဲ့အစ်စ်မြင့်ညိနိုင်ရေးကိုယ်စားလှယ်အဖွဲ့ကတာဝန်ရှိသူတွေကဆိုပါတယ်မအေးမှာတင်ပြပို့ထားပါတယ်ရှင
်ပြီးခဲ့တဲ့တပတ်ကျော်ကစပြီးမြမတက်မတော်ကအာရှလမ်းတစ်ဖွင့်လှစ်နိုင်ရေးအတွက်အောက်ခွန်ဂိတ်တွေကိုဖယ်ရှားရင်းနည်းမြရှင်းလင်းနေဆိုတာ DKBA နဲ့တိုက်ပွဲတွေဖြစ်နေတာပါပြီးခဲ့တဲ့ရက်ကတော့နေမြေရှင်းလင်းနိုင်ခဲ့ပြီဆိုပြီးတက်မတော်ဘက်ကဆိုပါတယ်ဒါပေမဲ့မြန်မာအစိုးရတပ်တွေဟာ DKBA ထိန်းချုပ်ရနေရာတွေကိုဒီကနေ့ထိဇက်တိုက်ပဲလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဆက်လုပ်နေတယ်ဆိုပြီး DKBA ကလို့ထူဖို့အခြေချပြွာကဗိုလ်မှူးစောစောင်းကဆိုပါတယ
်အခြေအနေကဟိုမြေတိုင်းဝင်နေတော့ခုလက်ရှိဒီမနေ့9နိုင်ကိုရနေပြီးတော့ကျွန်တော်တို့ရှိတဲ့တောင်ဝန်းကိုပြန်နေစနေလမ်းဖြစ်နေတယ်အလုံးစုံလောက်ရှိပေါ့ငါးနေကိုပြတဲ့ဟိုအလုံးစုံလောက်ရှိပြီနော်အဲ့တော့ကျွန်တော်တို့လူကြီးတွေကဟိုကျွန်တော်တို့ကိုချိန်ရရတယ်ပေါ့ဒီနားမှာကြည့်နေခွာပြလိုက်အေးဘာဖြစ်လဲဟိုအပြက်လူကြီးတွေပေါ့လေဟိုမှာကျွန်တော်တို့ရေကောင်းဆောင်နေတာဒီကျွန်တော်တို့အပြက်လူကြီးတွေနဲ့ကိုကြည့်နေတယ်ပဲပြောတယ်ပေါ့လေအဲ့ကျွန်တော်ခွာခိုင်းတယ်အဲလုံးဝစနစ်တာမပေါ့ဆိုအခုကျွန်တော်တို့လည်းလုံးဝလောက်ဆောင်မှုရှိဘူးဒါပေမဲ့အခုကျွန်တော်နေတဲ့တောင်ကျော်တွေကိုတို့လက်ကျင်းနေတယ်ဒီနားကလမ်းကိုရှင်းနေဆိုတော့အခုဒါလမ်းနဲ့မဆိုင်တော့ဘူးရှေ့မှန်ရဝီးတယ်လေအဲရှေ့မှန်ရဝီးတဲ့ကဒီလမ်းနဲ့ဆက်မှုချစ်ချမှုရတော့လမ်းနဲ့ဆက်မှုနော
် DKBA ပါဝင်တိုင်းရင်းသားလက်နက်ကိုင်နေမျိုးတွေမှာမြမတက်မတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတဲ့အတွက်တနိုင်ငံလုံးအပြစ်ခတ်ရဲစဲရဲလက်မှတ်ရေးထိုးနိုင်ရေးကိုထိခိုက်မှုတွေရှိနိုင်တယ်ဆိုပြီးတိုင်းရင်းသားခေါင်းဆောင်တွေနဲ့စုစည်းထားတဲ့အစ်စ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့နိုင်ဟန်သားကပြောပါတယ
်ကဲလဲစိုးရိမ်နေတယ်ဘာကြောင့်လဲဆိုတော့ဒီကနေတချီချင်းနဲ့ပြန်ထလာရေပေါ့နော်အဲ့ဒါအန်ဂယ်ရိုဆီလူးနေတဲ့ဒီတနိုင်ငံလုံးပြစ်ခတ်ရဆဲရေးကိုတော့ထိခိုက်စေနိုင်တယ်လို့အန်ဂယ်မြင်တယ်လေ။နော်ယုံကြည်မှုတွေကြော့ကြနိုင်တယ်ပို့ပြီးတော့မှခိုင်မာအောင်ဒါဆွေးနွေးရမယ်ဆိုတော့အဲ့ဒါတည်းကတော့သူ့ရည်ကြမယ်။အန်ဂယ်လည်းမြင်တယ်ဒီအလားလာတော့မကောင်းဘူး။ဒီပလောင်နယ်မြေမှာဖြစ်တယ်။အခု DKBA မှာဖြစ်တယ်နော်။ဒါတည်းကပူပြင်းနံတာပေါ့လေ။နောက်ဒီဟိုဒီတက်နည်းနည်းယော့တာတော့ကချင်းနယ်မှာဖြစ်တယ်။အဲကုကနယ်မှာလည်းရပ်တော်တဲ့ဆိုတဲ့အနေထားတိလည်းမရောက်သေးဘူးမကြမကြဟိုမှာလက်နဲ့ကြီးတွေနဲ့လှမ်းလှမ်းပြီးတော့ဖြစ်နေတာတော့ရှိတယ်
။ကရင်ပြည်နယ်အတွင်းမှာတော့ပြစ်ခတ်မှုတွေကြောင့်ကားလမ်းအဟောင်းပိတ်ထားရတယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ကော့ဂရိတ်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကတော့ကားလမ်းတွေပိတ်ထားခြင်းမရှိဘူးလို့ဆိုပါတယ်။ကော့ဂရိတ်မြို့ကတူဦးကတော့လက်နဲ့ကြီးတန်တွေမနဲ့ကလေးကကြားနေရကြောင်းအခုလို့ပြောပါတယ်
။ဒီမနဲ့9လားမနဲ့9လားကြီးွယ်တွေကစပြစ်နေတာ။10နာရီကျော်17နာရီလောက်မှတိတ်သွားတာ။
DKBA ရှိနိုင်တယ်လို့ယူဆရတဲ့အောက်ပိုတဲဆိုတဲ့နေရာကိုတော့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတယ်ဆိုပြီးမြောက်ရီမြို့ကပြည်သူတို့ကလည်းပြောပါတယ်
လက်ရှိအောက်ဘုတဲမှာတော့လူတွေတော့မရှိဘူးသူတို့အရင်ဆုံးချုပ်ပြီးထေတာတိုင်းအကောင်လုံးဖဲ့ကြဆိုထေတာတိုင်းအမှား TKB အဖွဲ့တွေတော်တော်များများရှိတယ်မိသားစုတွေလည်းရှိကြတယ်မနက်ကအလုံး30ကြားတဲ့ခါကျတော့ခဏပိတ်ထားလိုက်တယ်စစ်တပ်ကလည
်းတမရော်ဘက်ကဇူလိုင်လ17ရက်နေ့သတင်းထုတ်ပြန်ချက်ထဲမှာတော့မြဝတီတင်ငန်းညီနောင်အာရှလမ်းသစ်နဲ့လမ်းဟောင်းကိုနယ်မြေရှင်းလင်းထိန်းချုပ်ပြီးဖွင့်လှစ်ထားတယ်လို့ဆိုပါတယ်လမ်းဟောင်းမှာတိုက်ပွဲဖြစ်တာ19ကြိမ်အာရှလမ်းသစ်မှာအကြိမ်20ဖြစ်ပွားခဲ့ပြီးတမရော်ဘက်ကရောကရင်လက်နက်ကိုင်တွေဘက်ကပါနှစ်ဖက်ထိခိုက်မှုတွေရှိကြောင်းရေးသားထားပါတယ်ကရင်လက်နက်ကိုင်3ဦးကိုလည်းအရှင်ဖမ်းမိထားတယ်လို့ဆိုပါတယ်ဒါအပြင်ဆုတ်ခွာသွားတဲ့ကရင်လက်နက်ကိုင်တပ်တွေကိုလည်းဆက်လက်ရှင်းလင်းတိုက်ခိုက်နေတယ်ဆိုပြီးရေးသားထားပါတယ်ရှင်
မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလာမယ့်ရွေးကောက်ပွဲမှာဝင်ပြိုင်မယ်လို့ပြည်ဝင်ကြေညာလိုက်ပါပြီ။1990ပြည့်ရွေးကောက်ပွဲမှာတကယ်နဲ့အနိုင်ရခဲ့ပြီနဲ့ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုမခံခဲ့ရတဲ့ NLD ပါတီအနေနဲ့ဒီဒီချိန်ရွေးကောက်ပွဲမှာနိုင်ငံရေးအရဘယ်လောက်အထိနေရာရလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးအခုလာမယ့်အင်္ဂါနေ့ညတရက်လီတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုတိုင်းမပါဝင်နိုင်သူတွေအနေနဲ့လဲစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
အင်္ဂါနေ့တိုင်းရဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်အခုတော့မြမအရေးဆွေးနွေးခန့်အစီအစဉ်အလှည့်ပါမြမနိုင်ငံမှာအခုနှစ်နိုဝင်ဘာလ၈ရက်နေ့မှာကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲအခြေအနေပေါ်မူတည်ပြီးအမေရိကန်ပြည်ထောင်စုကမြမနိုင်ငံအပေါ်ထားရှိတဲ့သဘောထားပြောင်းလဲသွားနိုင်တယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူမှဝေဝေနုကပြောပါတယ်မြမနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲဟာအလုံးပါဝင်မဲပေးနိုင်ပြီးတရားမျှတမှုရှိတဲ့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲမျိုးဖြစ်တယ်လို့သမ္မတဥပမာနဲ့တွေ့ဆုံစဉ်ပြောကြားခဲ့တယ်လို့မှဝေဝေနုပြောပါတယ်American သမ္မတအိမ်ဖြူရာမှာကျင်းပခဲ့တဲ့ Islam ဘာသာဝင်တွေရဲ့ဘာသာရေးအထွတ်အမြတ်ဖြစ်တဲ့ Ramadan ဥပုပ်ကာလဝါဖြေညစာစားပွဲအတွက်အထူးဖိတ်ကြားခံခဲ့ရတဲ့မဝဝေနုဟာသမ္မတ Barack Obama နဲ့အတူစပွဲတစ်ခုထဲမှာထိုင်ပြီးညစာစားခွင့်ရခဲ့တာပါမဝဝေနုကိုကိုအောင်လွင်ဦးကဆုံဆက်သွယ်မေးမြန်းထားပြီးဒီသတင်းပတ်ရဲ့မြမအရေးဆွေးနွေးခန့်အစီအစဉ်မှာနားဆင်ရမှာပါရှင်
မဝေနု view ကိုခုလိုလာတဲ့ကျေးဇူးလည်းတင်ပါတယ်ကျေးဇူးလည်းကျေးဇူးပါတယ်နော
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ခုလိုဖိတ်ကြပေးရတဲ့
ကျွန်တော်ပထမဆုံးမေးချင်တာကမဝေနုကဒီအမေရိကန်ပြည်ထောင်စုကိုလာတဲ့ခရီးစဉ်မှာဒီအမေရိကန်သမ္မတ George W. Bush ရဲ့ဒီ Bush Institute ကနေပြီးတော့လောက်တဲ့ဒီလူငယ် forum မှာတနည်းပြည့်အနေနဲ့လာရင်းနဲ့အမေရိကန်ပြည်ထောင်စုကိုရောက်လာတယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ပထမဆုံးမဝေနုရဲ့ခရီးစဉ်နဲ့ပတ်သက်လို့ရေဝီကကျွန်တော်တို့ရှင်းပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီ Bush Institute ကနေပြီးတော့မြန်မာပြည်မှာရှိရလူငယ် activist တွေပေါ့နော်လူငယ်ခေါင်းဆောင်လေးတွေကိုသင်တန်းပေးရပါတော့အဓိကစွန့်ရည်မြင့်တင်သင်တန်းခေါင်းဆောင်မှုသင်တန်းလို့ဟာပါပဲ Liberty and Leadership Forum လို့ခေါ်ရတယ်။အဲ့ဥစ္စာကကျွန်တော်တို့မနှစ်ကဂျွန်ကနေစပြီးတော့အခုဂျွန်မှာပေးရပါဆိုတော့ကျွန်တော်တို့ graduation လာယူတာပေါ့နော်ဟို certificate လာယူရတဲ့ပုံပါပဲ
။ဟုတ်ကဲ့နောက်တစ်ခုကဒီခီးစဉ်အတွင်းမှာဒီ Bush Institute လာတယ်ဆိုရင်လည်းကျွန်တော်နားလည်သလောက်တော့ဟိုသမ္မတဥပမာနဲ့ညစာစာပွဲမှာတက်ဖြစ်တာအပါဝင်ပေါ့နော်တခြားဒီအစိုးရတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့လည်းဟိုမဝဝင်နူတွေ့ရလို့ကျွန်တော်သိပါတယ
်
ဆိုတော့ဒီလိုအမေရိကန်ဒီနိုင်ငံရေးအတိုင်းဝိုင်းနဲ့တွေ့ရစုံတဲ့ကိစ္စတွေမှာရောဘလို့အကြောင်းအရာတွေကိုပြောပြကြလဲဆွေးနွေးပြကြလဲ
ဟုတ်ကဲ့အဓိကတော့သမ္မတဥပမာရဲ့ if တိုင်ညစာစာပွဲမှာကျွန်မကိုဖိတ်တယ်ကျွန်မရောက်သွားတယ်ပေါ့နော်ဆိုတော့အဲ့မှာတော့အဓိကကျွန်မပြောတာဒီမြန်မာပြည်ရဲ့ဒီမိုကရေစီကိုတက်တက်ကြွပါဝင်ပံ့ပိုးပေးဖို့ပေါ့နော်အထူးသဖြင့်ဒီစစ်မှန်တဲ့ဒီမိုကရေစီကိုသွားနိုင်ဖို့အတွက်ကိုအမေရိကန်ပြည်ထောင်စုအနေနဲ့တက်ကြွစွာပါဝင်ပံ့ပိုးပေးဖို့နောက်အမေရိကန်ပေါ်လစီကိုလည်းဒီဇိုင်းမမဲ့ကျမတို့သတိထားပြီးတော့ဟိုဆက်ဆံဖို့ပေါ့နော်အဲ့ဒါမျိုးတွေကိုလည်းပြောခဲ့ပါတယ်ဘာကြောင့်လဲဆိုတော့ကျမတို့စီမှာအခုကျမတို့အပြောင်းလဲကာလာ၄နှစ်တာကြာသွားပြီမဲ့လဲကျမတို့လူခွင့်ရချိုးဖောက်မှုတွေအများကြီးရှိနေရဲရန်ကိုစိုးရတဲ့လူခွင့်ချိုးဖောက်မှုတွေပါရှိနေရဲဆိုတဲ့ဟာမျိုးတွေကျမတို့တွေ့နေရတယ်ပေါ့နော်ဆိုတော့ဓာတ်မျိုးတွေကိုဖြည့်ရှင်းအရင်ဆုံးဖြည့်ရှင်းမှသာခုနဒီမိုကရေစီကိုကျမတို့ဖြုံဖြုံဖြူဖြူသွားနိုင်မှာပေါ့နော် အဲ့ဒါမျိုးကျွန်မအလေးထားပြီးတော့ပြောခဲ့ပါတယ
်ဟုတ်ကဲ့ဟိုတခုရှိတာဒီ American အစိုးရမြန်မာနိုင်ငံမှာအပြောင်းလဲဖြစ်လာတဲ့အချိန်မှာစပြီးထိတွေ့ဆက်ဆံလာတော့တို့ကဒီလိုသူတို့ကိုယ်တိုင်လည်းဒီဘက်မှာအာရှနဲ့ချင်းဝင်ရှာညှိမယ်ဆိုတဲ့ policy အမေရိကန်ဘက်မှာလည်းရှိရပါတော့။အဲ့ဒီတပြိုင်တည်းထဲမှာလည်းမြန်မာနိုင်ငံပြောင်းလာတော့သူတို့လည်းထိတွေ့ဆက်ဆံရေးမူကျင့်သုံးမယ်ဆိုပြီးတော့စပြီးတော့မြန်မာအစိုးရနဲ့ဆက်ဆံလာတယ်။ဒီ policy ကလည်းမှန်တယ်ဆိုပြီးတော့အစိုးရတာဝန်ရှိသူတွေသမရဥပမာကိုယ်တိုင်ရောမကြာခဏပြောကြတယ်ဆိုတော့ဒီမူဝါဒရောတကယ်ဒီအမေရိကန်အစိုးရဘက်က justify လုပ်တယ်လို့ပေါ့လေ။ဟိုတုံ့တက်နေကြတယ်လို့တကယ်ရောမှန်ရဲ့လား
။အခုနပြောတယ်လို့ပေါ့နော်။ American ပြောင်စုကမြန်မာပြည်ပေါ်မှာထားတဲ့နိုင်ငံခြားရေးမူဝါဒဟာအောင်မြင်တဲ့မူဝါဒတစ်ခုဖြစ်တယ်မြန်မာပြည်ကြီးဟာပြောင်းလဲသွားပြီဆိုတော့အယူဆမျိုးတို့ရှိနေရပေါ့အဲ့ဒီအယူဆရှိနေတာထက်ကိုတို့ကအဲ့လိုမျိုးကြိတ်မိတ်ပြီးတော့ယုံကြည်နေချင်တာပေါ့နော်အဲ့ဒါမျိုးကျမတို့တွေ့မြင်ရတယ်ဒါပေမဲ့လက်တွေ့မှာကျမခုနပြောသလိုပဲကျမတို့ဟာအောင်မြင်တဲ့တို့ policy ဟာအောင်မြင်တယ်လို့ပြောလို့မရပါဘူးလူတွေအများကြီးအခုချိန်ထိဒုက္ခရောက်နေကြတယ်လူခွင့်ရချိုးဖောက်မှုတွေခံနေရတယ်နှိပ်ကွပ်မှုတွေခံနေရတယ်ဆိုလို့ရှိလို့ရှိရင်ဒါဟာအောင်မြင်တဲ့မူဝါဒမဖြစ်နိုင်ပါဘူးသူတို့မျှော်မှန်းတဲ့စစ်မှန်တဲ့ဒီမိုကရေစီလဲရောက်ဖို့အလံအများကြီးဝေးနေသေးတယ်လို့ခုနပြောသလိုဒီအခြေခံပြဿနာတွေကိုမဖြေရှင်းဘဲနဲ့ဆက်သွားမယ်ဆိုလို့ရှိရင်ကဘာကရောမြန်မာအစိုးရကပါလိုလားတဲ့ခုနစီးပွားရေးဖွံ့ဖြိုးတိုးတက်မှုsustainable ဖြစ်တဲ့ရေရှိတည်တံ့တဲ့ဖွံ့ဖြိုးတိုးတက်မှုတစ်ခုကိုရမှာမဟုတ်ပါဘူးလူသားတွေရဲ့နိုင်ငံသားတွေရဲ့နိုင်ငံထဲမှာရှိနေတဲ့လူတွေရဲ့လူခွင့်ရေးတွေလွတ်လပ်ခွင့်တွေကိုအမှတ်ခံချက်ပေးပြီးမှသာပေးမှသာလည်းရင်အဲ့ဒီဖွံ့ဖြိုးတိုးတက်မှုတွေဟာရေရှိတည်တံ့ခိုင်မြဲတာပါအဲ့ဒါမှပို့ပြီးတော့အားလုံးကယုံကြည်စိတ်ချစွာနဲ့ခုနကတော့ဒီ investment တွေပေါ့နော်အဲ့ဒါမျိုးတွေအဲစီးပွားရေးယင်းနှိမ့်နှံမှုတွေကိုစိတ်ချလက်ချစွာလုပ်နိုင်ပြီးတော့မှခုနပို့ပြီးတော့ဖွံ့ဖြိုးခုနရေရှိတည်တက်တဲ့ဖွံ့ဖြိုးတိုးတက်မှုတစ်ခုကိုဥတည်သွားနိုင်မှာပါဆိုတော့အဲ့လိုနေအဲ့လိုအခြေအနေတစ်ခုသွားဖို့ကျွန်တော်တို့အလှမ်းများကြီးအလှမ်းအရန်กว่าဝေးနေတာကိုတွေ့နေရတယ်လက်ရှိအနေထားအရဆိုလို့ရှိရင်ဆိုအဲ့လိုမျိုးဆိုလို့ရှိရင်ကျွန်တော်တို့ကခုနပြောသလိုတို့အမေရိကန်အစိုးရယုံကြည်နေတယ်လို့မျိုးဒါဟာအောင်မြင်တဲ့ policy တစ်ခုလို့ပြောလို့မရပါဘူ
းဟုတ်ကဲ့အခုဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံမှာဒီနှစ်ကိုအရေးကြီးတဲ့နှစ်ဆိုပြီးတော့ပြည်တွင်းရောပြည်ပရောပြောကြရရှိအထူးသဖြင့်ဒီရွေးကောက်ပွဲကာလလည်းဖြစ်နေတော့နှီးလာပြီဆိုတော့ဒါနဲ့ပတ်သက်လို့ဒီအမေရိကန်အစိုးရတာဝန်ရှိသူတွေဘက်ကသဘောထားတွေဘယ်လိုတွေ့ကြရလဲ
သူတို့ရွေးကောက်ပွဲကိုအရန်ကိုစိတ်ဝင်စားတယ်လို့ကျွန်မထင်ပါတယ်ရွေးကောက်ပွဲကိုအများကြီးမျှော်လင့်ထားတယ်လို့ထင်ပါတယ်ရွေးကောက်ပွဲအခြေအနေပေါ်မူတည်ပြီးတော့အမေရိကန်မူဝါဒဟာပြောင်းလဲသွားနိုင်တယ်လို့လည်းကျွန်မထင်တယ်ပေါ့နော်ဆိုတော့ဟိုသမရကြီးကိုရိုင်းကတော့မှပြောပါတယ်အခုနေလို့ရွေးကောက်ပွဲရှိနေသေးတယ်ပေါ့ရွေးကောက်ပွဲမှာမျှော်လင့်ချက်ရှိသေးတယ်ရွေးကောက်ပွဲကိုစောင့်ကြည့်ပါအောင်ဆိုပြီးသမရဥပမာကျမကိုပြောပါတယ်ဆိုတော့ကျမလည်းပြောပါတယ်ဟုတ်ပါတယ်ကျမတို့ရွေးကောက်ပွဲဖြစ်ဖို့အရန်ရေးကြည့်ပါတယ်ရွေးကောက်ပွဲရှိရလဲရန်ကောင်းပါတယ်ပေါ့တစ်ချိန်တည်းမှာပဲကျမတို့အဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုအပ်တယ်ပေါ့နော်အဲ့လိုမျိုးအမှတ်ခံချက်ရဖို့လိုအပ်တယ်ပေါ့နော်အဲ့အတွက်ကိုလည်းခုနလိုမျိုးအနိကက်ပူပေါင်းပံ့ပိုးမှုတွေလုပ်ပေးစေချင်တယ်လို့ကျွန်မပြောပါတယ်တကယ်လို့ဒါခုနပြောသလိုလူတိုင်းမဲပေးခွင့်မရဘူးပေါ့နော်နောက်တစ်ခါဒီဒေါအောင်ဆန်းစုကြည်ဟာလည်းသမရအနေနဲ့ရွေးချယ်ပိုင်ခွင့်မရဘူးပေါ့နော်နောက်တစ်ခါကျွန်တော်တို့လူဝင်ကြတွေကလည်းနိုင်ငံရေးမှာပါဝင်ခွင့်နေမဲပေးခွင့်နေဆုံးရှုံးသွားမယ်ဆိုလို့ရှိရင်ဒါဥပမာတစ်ခုပေါ့နော်လူနည်းစုပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်နိုင်ငံရေးမှာပါဝင်ခွင့်နေပါဝင်ခွင့်နေဆုံးရှုံးသွားမယ်ဆိုလို့ရှိရင်ဒါဟာကျွန်တော်တို့လွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲလို့ပြောလို့မရပါဘူးဆိုတော့အဲ့ဒါအရေးကြီးတာကလွတ်လပ်မျှတပြီးတော့အလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုတယ်ဆိုတဲ့ဟာကိုကျွန်မ highlight လုပ်ခဲ့ပါတယ်
။ဟုတ်ကဲ့ဆက်စပ်ဒီမဝင်မှုပြောသွားတဲ့အထဲမှာပေါ့အမေရိကန်တော့ဒီရွေးကောက်ပွဲရှိပါသေးတယ်ဟိုစောင့်ကြည့်ပါအောင်ဆိုပြီးသူတို့ကမျှော်လင့်ချက်ကိုမလျှော့ရင်သေးတဲ့သဘောထားမျိုးလို့ကျွန်တော်နားလည်လို့ရမှာပေါ့နော်။အဲ့ဆိုတော့ဒီလိုမျိုးအမေရိကန်ဘက်ကဒီကျွန်တော်တို့ဗမာပြည်ဘက်မှာအပြောင်းလဲလုပ်ဖို့လိုနေသေးတယ်ဥပမာရွေးကောက်ပွဲဆိုရင်လွတ်လပ်ပြီးတရားမျှတတဲ့အခြေအနေဖြစ်ဖို့လိုနေသေးတယ်ဆိုတော့ပို့ပြီးတော့လက်တွေ့ကြကြတဘောပေါအောင်ဆိုလို့ရှိရင်ဒီမဝင်နေလို့တက်ချွတ်လှူရှားသူတွေဘက်ကဘာတွေလုပ်ပြဖို့လိုမလဲဒီအမေရိကန်မဲ့ဖြစ်ဖြစ်ဒီအနောက်နိုင်ငံတွေပြည်ရင်းပြပအဖွဲ့အစည်းတွေပုံနားလဲလောက်ဘာတွေလုပ်ပြဖို့လိုမလဲ
ကျမထင်ပါတယ်ကျမတို့လူမျိုးလူခွင့်လှူရှားသူတွေဟာမြန်မာပြည်ရဲ့အပြောင်းလဲမှာတတိထားစောင့်ကြည့်ပြီးတော့ဒါတွေကိုပြည်သူတွေကိုသိအောင်အစိုးရကိုသိအောင်မှခုနလွယ်ချက်ရှိနေတာတွေကိုနိုင်ငံတကာကိုသိအောင်ဒီမိုကရေစီအတွက်ကိုပံ့ပိုးပေးနိုင်မဲ့လူတွေအားလုံးတိအောင်ကျမတို့လုပ်ပေးဖို့လိုတယ်ပေါ့နော်နောက်ခါအဲ့ဟာတွေကိုလိုအပ်နေတဲ့ဟာတွေကိုအားလုံးပူပေါင်းပြီးတော့ဖြည့်ရှင်းဖို့ လိုရလို့ကျွန်မထင်ပါတယ်အဲ့ဒါမှကျွန်တော်တို့ဖြောင်ပြူးတဲ့ခုနဒီမိုကရေစီကိုတောင်းနိုင်မှာပါဆိုတော့အခုကပြည်သူတွေမှာကောတကယ်လက်တွေ့မှာကောအများကြီးစိုးရင်စိတ်တွေဖြစ်နေရပေါ့နော်တကယ်ကောကျွန်တော်တို့နိုင်ငံဟာရွေးကောက်ပွဲတော်ရှိရမှန်နေမှန်နေဒါပေမဲ့တခြားဒီမိုကရေစီရဲ့တန်လက္ခဏာတွေနဲ့မပြည့်စုံမဲနဲ့တကယ်ပဲဒီမိုကရေစီကိုတွားနေတာလားဆိုရယ်ပြည်သူတွေမှာစိုးရင်စိတ်တွေနော်တန်တရားစိတ်တွေဖြစ်နေတာကိုတွေ့ရတယ်ဒါတွေကိုဖြည့်ရှင်းပေးဖို့လိုတယ်အစိုးရအနေနဲ့ကောအားလုံးပူးပေါင်းပါဝင်ပြီးဖြည့်ရှင်းဖို့လိုတယ်လို့ထင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုဒီအမေရိကန်ဒီအစိုးရဘိုင်းနေမှာကြားထဲမှာမြန်မာနိုင်ငံမှာရွေးကောက်ပွဲပြီးရင်ဟိုဒုတိယပြဿနာလို့ပြောလို့ရနိုင်တယ်ဒီတိုင်းရင်းသားရဲ့လက်နက်ကိုက်ပြစ်ခတ်တဲ့ကိစ္စပေါ့နော်အခုဆိုလို့ရှိရင်အပြစ်ခတ်ရထားတဲ့အဖွဲ့အစည်းတွေတော့ပြန်ပြီးပြစ်လာခတ်လာတယ်အဲ့လိုပြစ်ခတ်တွေဖြစ်နေရဆိုတော့မြန်မာနိုင်ငံမှာတစ်ချိန်တည်းမှာပဲအစိုးရကတော့ပြောနေတာသူငင်းငယ်တွေဆွေးနွေးနေတယ်ဆွေးနွေးနေတယ်အဖွဲ့ပေါင်းဘယ်လောက်တောင်ပါလာပြီဘယ်အဆင့်ရောက်နေပြီဆိုပြီးပြောနေတယ်ဒါပေမဲ့လက်တွေ့မှာဟိုတိုင်းပြည်တော်အပြစ်ခတ်ရစေးဆိုပြီးသူတို့မှန်းထားတာလည်းဖြစ်မလာဆိုဒါရင်နဲ့ပတ်သက်လို့ဒီအမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းမှာစိုးရင်ပူပန်မှုတွေနဲ့ပတ်သက်လို့မဝင်တို့ဘယ်လောက်ထိဟိုတိုက်ခွင့်ရခဲ့လဲသူတို့စိုးရင်ချက်ဘယ်လောက်ထိရှိနေလဲ
ကျမနားလည်တဲ့လောက်ကတော့သူတို့ခုနပြောသလို geopolitics ပေါ့နော်ဒီအမေရိကန်မှာအဲ့ဟာကိုလည်းသူတို့အလေးနဲ့ထားသလိုခုနစီးပွားရေးကိုလည်းသူတို့စိတ်ဝင်စားသလိုဒါပေမဲ့တစ်ချိန်တည်းမှာပဲမြန်မာပြည်ရဲ့ပြောင်းလဲကိုလည်းသူတို့အနီးကပ်စောင့်ကြည့်နေရဲဆိုတော့ကျမသိရတယ်ဆိုတော့ဒီ peace process ကလည်းသူတို့အတွက် agenda တစ်ခုပေါ့နော်သူတို့ဒါကိုအနီးကပ်လေ့လာရလို့ကျမထင်တယ်ကျမအသေးစိတ်တော့မသိခဲ့ရဘူးပေါ့နော
်ဟုတ်ကဲ့နောက်တစ်ခုကလည်းဒီမဝေနုကိုလည်းဟိုအစ္စတန်ဘာလဝင်တယောက်လည်းဖြစ်တယ်နောက်ဒီသမရတက်ခင်းနဲ့ဒီအစ်တန်ညတာစာဝဲကိုလည်းကိုယ်တိုင်လည်းတက်ရောက်ခဲ့တယ်မော့စလင်လူမျိုးတက်ရောက်နေတယ်ကျွန်တော်မေးချင်တာမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးအဲ့လိုဟိုပြိပခတ်တွေဟိုအခြေခံတဲ့ကွဲပြားတဲ့ကိစ္စတွေမှာအခြေခံပြီးပြိပခတ်တွေအကြီးအကျယ်ဖြစ်ခဲ့တယ်လူတွေတေရတယ်အခြေပြက်နေပြက်တွေဖြစ်ကြရတယ်လေအများကြီးဒါပေမဲ့အဲ့ပြဿနာတွေကအခုလက်တလောတော့ငြိမ်းသွားပြီမဲ့အဲ့လိုအမုန်းပွားတဲ့ကိစ္စတွေကလူလူကြားမှာရှိနေကြစေပဲဆိုတော့ကျွန်တော်နားလဲပါတယ်နောက်တစ်ခုကဒီလူမှုကွန်ရက်တွေအင်တာနက်လူမှုကွန်ရက်တွေမှာဆိုလို့ရှိရင်လည်းအခုချိန်ထိတရားတရားနဲ့အလုပ်ပေါ်လေးပြင်းပြင်းထန်ထန်ပြောကြဆိုကြတာတွေကအခုချိန်ထိဟိုမဆုံးနိုင်ကြသေးဘူးဆိုတော့ဒီလိုပြဿနာတွေကိုကျော်လွှားနိုင်မှုဟောကျွန်တော်တို့ဟိုဘယ်လိုလုပ်ရင်ကောင်းမလဲဒီမွတ်စလင်လူငယ်တယောက်အမြင်နဲ့ကြည့်မယ်ဆိုလို့ရှိရင
်ဒီပြဿနာပေါ့နော်အဓိကလူမျိုးရေးဘာသာရေးစိတ်တဲ့ပြင်းထန်တာပေါ့နော်အင်္ဂလိပ်လိုပြောရဆိုကျွန်တော်တို့ဒီ nationalism လို့လည်းပြောလို့ရတော့အမျိုးသားရေးဝါရပေါ့နော်တစ်ဖက်ဆွံ့ရောက်အမျိုးသားရေးဝါရပေါ့နော်နောက်ခါကျတော့ဒီ racism လို့ခေါ်တဲ့ဒီခုနလူမျိုးရေးဝါရပေါ့အဲ့ဝါရကြီးကအရန်ကိုဟိုစိုးရတယ်သူကအမြင့်တွယ်လာတယ်ကျမတို့မြန်မာပြည်မှာအမြင့်တွယ်လာတာဟိုးရှိရှိကလေးအကြာကြီးကလေးကအမြင့်တွယ်လာတာပေါ့အထူးသဖြင့်ဒီဦးဟိုပါပေါ့နော်ဗိုလ်ချုပ်နေဝင်လက်ထက်ကလေးကဒီလိုမျိုးဟိုခွဲခြားတဲ့မူဝါဒတွေနဲ့လူတွေကိုဆက်ဆံခဲ့တယ်နောက်ခါကျတော့ဒီခုနပြောတယ်ဗုဒ္ဓဘာသာဦးစားပေးတဲ့ဝါရမျိုးနဲ့ပေါ့နော်ဗုဒ္ဓဘာသာမျိုးချစ်စိတ်နဲ့ပြည်သူအမျိုးသားရေးစိတ်နဲ့ပေါ့နော်ဗုဒ္ဓဘာသာကြီးကပို့ပြီးမြင့်မြတ်တယ်ဆိုရဲအဲ့လိုအနေထားပုံစံမျိုးနဲ့ပြည်သူတွေကိုအုပ်ချုပ်ခဲ့တဲ့အခါကျတော့ပို့ပြီးတော့ဘာသာတရားတစ်ခုပဲဟိုအလေးနက်ထားပြီးကျန်တဲ့ဘာသာတွေကိုကျတော့ဟိုနှိပ်ကွပ်တယ်ခွဲခြားဆက်ဆံမှုတွေရှိခဲ့တယ်ဒါရီဟာရေရှည်ဖြစ်လာတဲ့အခါကျတော့နှိပ်ရှည်ဖြစ်လာတဲ့အခါကျတော့ပြည်သူတွေရဲ့စိတ်ထဲမှာပါဒီလိုမျိုးကျမတို့ဟိုမမျှတမှုကိုတွားပြီးခံစားရတာပေါ့ငါမြင့်မြတ်တယ်သူကမကောင်းငါကောင်းတယ်ဆိုတဲ့အတွေးခေါ်မျိုးတွေဖြစ်လာတာပေါ့အဲ့ရနေမှာခုနပြောတဲ့ဒီဟိုအခုနမျိုးချစ်စိတ်တွေဆိုတဲ့ဟာမျိုးဖြစ်လာပေါ့ငါလူမျိုးတစ်မျိုးတည်းကိုပဲချစ်မဲ့စိတ်မျိုးပေါ့နော်အမေနေကယ်ဖြစ်တဲ့နာပြည်တော်စုတစ်ခုတည်ထောင်နေနော်ခုနကျမတို့ဒီမိုကရေစီနိုင်ငံတစ်ခုသွားမယ်ဆိုရင်အဲ့စိတ်တွေကဟန်တာတွေပဲဘာကြောင့်လဲဆိုတော့ကျမတို့အခုနပြောသလိုပဲလူမျိုးတစ်မျိုးတည်းတိုးတက်လို့နိုင်ငံတစ်ခုမှာလူမျိုးပေါင်းစုံဘာသာပေါင်းစုံရှိနေတဲ့နိုင်ငံတစ်ခုမှာလူမျိုးတစ်မျိုးတည်းကခုနပြောသလိုအလေးနဲ့အတာရနေလို့ဒါမှမဟုတ်ရင်ပို့ပြီးလွတ်လပ်လို့ပို့ပြီးတော့ဟိုပေးပါပေးခံရတယ်ခေါ်တော့အလေးပေးခံရလို့ဒါမှမဟုတ်ရင်လည်းပို့ပြီးတော့အခွင့်ထုတ်ခံနေရတယ်ဆိုလို့ရှိရင်ကျန်တဲ့လူမျိုးတွေကအဲ့လိုမျိုးတန်းတူမရဘူးဆိုလို့ရှိရင်အဲ့လိုဖွဲ့စည်းဟာဘယ်တော့မှကျွန်တော်တို့ပြောသလိုမငြိမ်းချမ်းနိုင်ဘူးအဲ့လိုဖွဲ့စည်းဟာလည်းဘယ်တော့မှမလွတ်လပ်နိုင်ဘူ
းโอเคမဝင်ဘူးအခုလိုဖြည့်ချပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်အခုလိုဖြည့်ချပေးတဲ့အတွက်လည်းအရင်ကျေးဇူးတင်ပါတယ်
မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာရချမ်းပါတော်ရှင်များရှင် BOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ12ရက်တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 53တို့အပြင်လိုင်းလက်မီတာ190တို့ကပါတိုးချက်ဖမ်းယူနိုင်စေနိုင်ကြပါတယ်ရှင်။အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာပါ။အခုပထမအဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကိုအရင်ဆုံးတင်ပြပေးမှာပါ။ရွေးကောက်ပွဲပညာပေးလုပ်ငန်းတွေဘယ်လိုလုပ်ကင်ကြမလဲဆိုတဲ့ကောင်းစင်နဲ့ဆွေးနွေးတင်ပြထားပါတယ်။မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ဒီရက်ဇူလိုင်10ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာလာမယ့်2015နိုဝင်ဘာ10ရက်နေ့မှာလွှတ်တော်သီးသီးအတွက်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးကျင်းပပေးမယ်လို့တရားဝင်ထုတ်ပြန်ကြေညာပေးလိုက်ပါပြီ။အားလုံးသိကြပြီးဖြစ်တဲ့အတိုင်းနိုင်ငံတကာနိုင်ငံမှာရွေးကောက်ပွဲတစ်ခုကျင်းပတော့မယ်ဆိုရင်မီဒီယာကဏ္ဍဟာအလွန်ရေးကြီးပါတယ်။မြန်မာနိုင်ငံလိုအသွင်ကူးပြောင်းရေးလုပ်နေရတဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပမှုမရှိတာကာလကြာမြင့်နေပြီဖြစ်တဲ့နိုင်ငံတကာနိုင်ငံအတွက်မီဒီယာခန်းကဏ္ဍဟာပိုလို့တော့ရေးကြီးပါတယ်။လက်ရှိမြန်မာနိုင်ငံရဲ့မီဒီယာတွေဟာလာမယ့်ရွေးကောက်ပွဲကြီးအောင်အောင်မြင်မြင်ကျင်းပနိုင်ရေးအတွက်ဘလောက်အစီအစဉ်ဖြစ်နေပြီလဲဆိုတာဒီဘက်ဆွေးနွေးတင်ပြသွားပါမယ
်ရွေးကောက်ပွဲတစ်ခုကျင်းပတော့မယ်ဆိုတဲ့အခါဘယ်ဖွဲ့စည်းပုံအခြေခံဥပဒေအရကျင်းပတာလဲကိုမဲပေးမဲ့ရွေးချယ်လိုက်တဲ့သူတွေဟာဘာတာဝန်တွေထမ်းဆောင်ခွင့်ရမှာလဲမဲပေးရွေးချယ်ဖို့ဖန်တီးထားတဲ့စနစ်ဟာလွတ်လပ်ပြီးတရားမျှတတဲ့စနစ်ဟုတ်သလားမဟုတ်ဘူးလားကိုမဲပေးရမဲ့သူတွေဟာဘယ်သူတွေလဲသူတို့ဘယ်ပါတီကလဲသူတို့နဲ့သူတို့ပါတီနောက်ကျောင်းဘလို့ရှိတယ်လဲမဲပေးတဲ့အခါလူဘယ်နှယောက်လောက်ကိုမဲပေးရမှာလဲဘယ်နည်းဘယ်ပုံမဲပေးရမလဲမဲတွေကိုဘလို့ရေတွက်ကြမှာလဲမဲပေးပွဲတွေပြီးတဲ့နောက်လွတ်တော်တွေဘလို့ပေါ်ပေါက်လာမှာလဲအစိုးရအဖွဲ့ဘလို့ဖွဲ့ကြမလဲစသဖြင့်ရွေးကောက်ပွဲဖြစ်စဉ်အားလုံးပြည်သူတွေသိသင့်ပါတယ်ဒီအတွက်မြန်မာနိုင်ငံလိုပညာရေးနှိမ့်ချနေပြီးသတင်းအချက်အလက်အလွယ်တကူမရနိုင်တဲ့အတိုင်းပြည်တစ်ပြည်အတွက်မီဒီယာရဲ့အခန်းကဏ္ဍဟာပိုးပြီးအရေးကြီးပါတယ်။ရွေးကောက်ပွဲဆိုင်ရာသတင်းအချက်အလက်တွေကိုပြည်သူတွေစီပို့နိုင်ဖို့ရာရုပ်သံရေဒီယိုပုံနှိပ်နဲ့အင်တာနက်အွန်လိုင်းဆိုပြီးမီဒီယာအမျိုးအစား၄မျိုးအသုံးပြုနိုင်ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းမီဒီယာထဲမှာစွမ်းပကအကြီးဆုံးလို့ဆိုနိုင်တဲ့ရုပ်သံထုတ်လွှင့်ခွင့်နဲ့ရေဒီယိုထုတ်လွှင့်ခွင့်လုပ်ငန်းအားလုံးဟာအစိုးရတက်မတော်နဲ့ခရိုနီတစုရဲ့လက်ထဲမှာရှိနေတာပါ။မြန်မာနိုင်ငံလိုလမ်းဘက်ဆက်သွယ်ရေးခက်ခဲပုံနှိပ်မီဒီယာသတင်းစာဂျာနယ်တွေကိုငွေကုန်ကြေးကျခံပြီးဝယ်ယူဖို့မတက်နိုင်ကြသူတွေများတဲ့အတိုင်းကြီးမှာရွေးကောက်ပွဲဆိုင်ရာအသိပညာပေးတဲ့လုပ်ငန်းကိုအလုံနိုင်ဆုံးဟာရုပ်သံနဲ့ရေဒီယိုပဲရှိပါတယ
်။ဒါပေမဲ့ရုပ်သံနဲ့ရေဒီယိုလုပ်ငန်းကိုဒီနေ့ချိန်ထိပုဂ္ဂလိကပြည်သူတွေကလုံးဝလုပ်ကွယ်ခွင့်မရှိသလိုအစိုးရထိန်းချုပ်မှုအောက်ကရုပ်သံနဲ့ရေဒီယိုတွေကလည်းရွေးကောက်ပွဲဆိုင်ရာအသိပညာပေးရေးလုပ်ငန်းကိုတိတိယောက်လုပ်ကင်ကြမှာမဟုတ်ပါဘူး။လက်ရှိချိန်ထိလည်းလုပ်ကင်နေကြတာမတွေ့ရပါဘူး။ဥပမာအဖြစ်တိုင်းပြည်ရဲ့အထွတ်ထိပ်ယာယီဖြစ်တဲ့သမရရွေးချယ်ရာမှာပြည်သူတွေရွေးကောက်တဲ့အမတ်85ရာခိုင်နှုန်းနဲ့တမတော်သားအမတ်25ရာခိုင်နှုန်းပေါင်းပြီးရွေးကြလိမ့်မယ်။ဒါကြောင့်တမတော်နဲ့ပူးပေါင်းထားတဲ့နိုင်ငံရေးပါတီတခုခုဟာရွေးကောက်ပွဲမှာအသာစီးရနိုင်တယ်။ဒါကြောင့်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရကျင်းပတဲ့ရွေးကောက်ပွဲဟာတရားမျှတမှုမရှိနိုင်ဘူးဆိုတာမျိုးဥမေလေးလေးအမှန်တိုင်းအသိပေးတာမျိုးဖြစ်ပါတယ်။အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့လပိုင်းမဲ့လိုတော့တဲ့အချိန်ထိမဲပေးခွင့်ရှိသူစီရင်ပြည်သူတွေကိစ္စအဆင်မပြေသေးပါဘူး။ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စစ်ဆေးထုတ်ပြန်ချက်အရ30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိသောမဲစင်းတွေမှားယွင်းနေတယ်လို့ဆိုပါတယ်။ ဒီလောက်စူးစူးရွာမှားယွင်းနေတဲ့ပြဿနာမျိုးကိုတောင်းတောင်းနီးနဲ့ပြုပြင်ဖို့မလွယ်ကူပါဘူး။စွာထက်တဲ့ပြည်သူတွေအိမ်ထဲထိရောက်သွားတဲ့ငွေကုန်ကြေးကျမရှိတဲ့ရုပ်သံရေဒီယိုကနေတစ်ဆင့်မဲဆင်းမှာဘာလို့ပြဿနာပေါ်နေသလဲ။ဘလောက်ပြဿနာပေါ်နေသလဲဆိုတာအောက်ခြေမဲဆင်းပြည်သူတွေအပါအဝင်ပြည်သူတွေကိုရှင်းပြဒီလိုကိုယ်တိုင်မဲဆင်းပြည်ပြည်ရာမှာပါဝင်လာအောင်တိုက်တွန်းနှိုးဆော်တာမျိုးလုပ်ဖို့လိုအပ်ပါလိမ့်မယ်
။အလားတူပါပဲ။အခုဆိုရင်နိုင်ငံရေးပါတီ64ခုတိတိမှတ်ပုံတင်ထားပြပါပြီ။အဲ့ဒီပါတီတွေဟာဘယ်လိုပါတီအမျိုးအစားတွေလဲဆိုတာပြည်သူတွေသိနိုင်အောင်သတင်းအချက်အလက်တွေပို့ပေးရပါလိမ့်မယ်။ရွေးကောက်ပွဲကော်မရှင်ဟာမဲဆန္ဒနယ်မြေတွေလည်းတက်မှတ်ပြပါပြီ။မဲဆန္ဒနယ်မြေစုစုပေါင်း1100နီးပါးရှိပြီးပြည်မျှတနေရာ9ရောက်နှုန်းပြန်ရင်တော့အမတ်လောင်းစုစုပေါင်း6000နီးပါးရှိနိုင်ပါတယ်။ပြည်သူတွေအနေနဲ့အဲ့ဒီပြိုင်မဲ့အမတ်တွေဟာဘသူတွေလဲဆိုတာသိတင်တာပါ။ဒါဒီမကအလုတ်သမားအဖွဲ့အစည်းတွေ၊လယ်သမားအဖွဲ့အစည်းတွေ၊စာရေးဆရာအဖွဲ့အစည်းတွေ၊ပညာရေးဆိုင်ရာအဖွဲ့အစည်းတွေနဲ့အဖွဲ့အစည်းပေါင်းစုံဟာသူတို့ဘလို့အစိုးရမျိုးလိုချင်တယ်ဆိုတာမျိုးသူတို့လိုချင်တဲ့အစိုးရတရက်ရဖို့ဘဲပါတီတွေကိုမဲပေးဖို့ဆန္ဒရှိနေတယ်ဆိုတာမျိုးအပြန်အလှန်ညှင်းခုန်ဆွေးနွေးတဲ့အစီအစဉ်ပေါင်းများစွာပြည်သူတွေကိုထုတ်လွှင့်ပြသတင်ပါတယ်ဒီလိုများပြားလာတဲ့မီဒီယာလုပ်ငန်းတွေကိုလုံနိုင်ဖို့လက်ရှိပုဂ္ဂလိကလက်ထဲမှာရှိနေတာကပုံနှိပ်မီဒီယာတစ်ခုတည်းပါသတင်းစာဂျာနယ်တွေလောက်ပဲထုတ်နိုင်ပြီးပြည်သူတွေစီအရောက်ပို့နိုင်ဖို့အလွန်ခက်ခဲပါတယ်ပြည်သူတွေဘက်ကကြည့်ရင်လေသတင်းစာတစ်စောင်းအနည်းဆုံးကြက်200လောက်ပေးဝယ်မှရမယ်အနေထားမို့ရွေးကောက်ပွဲဆိုင်ရာသတင်းအချက်အလက်ရဖို့မလွယ်ကူဘူးဆိုတဲ့အဖြစ်မျိုးရောက်နေပါတယ်။ရွေးကောက်ပွဲဆိုင်ရာပညာပေးမှုတွေကိုအင်တာနက်အွန်လိုင်းတွေကနေတဆင့်လုပ်နိုင်တယ်ဆိုပေမဲ့အင်တာနက်လက်လန်းမီတာကလည်းမြို့ကြီးပြကြီးတချို့လောက်မှာပဲရှိနေတာပါ။အခြားတစ်ဖက်မှာလည်းပြန်ကြားရေးဝန်ကြီးဌာနဟာဗက်လိုက်မှုရှိနိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့ခရိုနီတွေပိုင်ရုပ်တံတဲ့ရေဒီယိုတွေကိုရွေးကောက်ပွဲဆိုင်ရာမဲဆွယ်စည်းရုံးမှုတွေမထုတ်လွှင့်ဖို့တားမြစ်နေပါတယ်။ဒီလိုအခြေအနေအတိုင်းဆက်သွားရင်2010တုန်းကလိုပဲပြည်သူလူထုဟာရွေးကောက်ပွဲဆိုတာဘာမှန်းရေရေရရမသိလိုက်ရပဲမဲပေးလိုက်ရမယ်အဖြစ်မျိုးရောက်သွားနိုင်ပါတယ
်ဒီနေရာမှာရွေးကောက်ပွဲကျင်းပဖို့ခုလိုအချိန်နီးကပ်လာတော့မှရုပ်သံရေဒီယိုလုပ်ငန်းလုပ်ကန့်ခွင့်ရဖို့ဥပဒေမြန်မြန်ပြဋ္ဌာန်းဖို့တောင်းဆိုတာမျိုးဥပဒေနယူဥပဒေရှိပြီးနောက်ရုပ်သံရေဒီယိုလုပ်ငန်းထူထောင်တာမျိုးလုပ်ကန့်ဖို့မဖြစ်နိုင်တော့ပါဘူးအချိန်တော်နှောင့်သွားပါပြီခုအချိန်လုံနိုင်တာကတော့ယူကောက်ပွဲဝင်မဲ့ NLD နဲ့ပါတီတချို့စုစည်းပြီးပြည်သူတွေကိုဘလို့အသိပညာပေးရေးတွေလှုပ်တင်တယ်လဲဘယ်မီဒီယာတွေကနေတစ်ဆင့်လှုပ်နိုင်မလဲလှုပ်နိုင်မဲ့မီဒီယာတွေကလောက်ကင်ပေးလာအောင်နီလန်းရှာဖွေဆွေးနွေးရမှာဖြစ်တယ်လို့အစိုးရဘက်ကခွင့်ပြုလာအောင်လည်းတောင်းဆိုကြရမှာဖြစ်ပါတယ်ဒါမှသာလာမဲ့ယူကောက်ပွဲမှာမဲပေးပိုင်ခွင့်ရှိတဲ့ပြည်သူတွေအနေနဲ့သူတို့အကျိုးကိုဆောင်ကျဉ်ပေးမဲ့ကိုယ်စားလှယ်တွေကိုမှန်မှန်ကန်ကန်မဲပေးရွေးချယ်နိုင်ရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြီးတွင်းတဲ့တုံးသက်ချက်အစီအစဉ်ပြီးအခုတော့အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်မပေးစာကဏ္ဍကို VOA ဝိုင်းတော်သားတွေနဲ့အတူမအေးတန်တော်ကျော်ကတင်ဆက်ထားပါတယ်ရှင်။နားဆင်ကြည့်ရအောင်ပါရှင
်။မင်္ဂလာပါရှင်။ဒီလိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြတ်တာတေးလေးဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုပထမအဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးသွားကြပါမယ်ရှင်။ဆရာအောင်ဆိုတဲ့သောရရှင်က VOA ကသတင်းထုတ်လွှင့်တာအရင်ကောင်းပါတယ်လို့ချီးကျူးလာတာပါ။သတင်းမှန်တဲ့ကဏ္ဍပေါင်းစုံတင်ပြပေးပြီးတော့ဘ ഹു စုရတွေဖြန့်ဝေပေးတဲ့အတွက်အရန်သဘောကျပါတယ်လို့ဒီသောရရှင်ကဆိုလာပါတယ်ရှင်။ VOE ကထုတ်လွှင့်တဲ့သတင်းတွေကိုနားဆင်ပြီးရေးလာတဲ့သောရရှင်တွေထဲမှာတော့ဂျွန်လာကသတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တဦးကဝမ်းသာလိုက်တာဆိုပြီးတော့ဘလုံးပရိသတ်တဦးဆိုတဲ့သောရရှင်ကတော့ဒီကမ္ဘာဘလုံးအဖွဲ့ချုပ်မှာဖြစ်ပွားခဲ့တဲ့အကျင့်ပြစ်ချဆောင်မှုတွေကိုအရေးယူတဲ့သတင်းတွေကိုဖတ်ရပြီးတော့ဒီလဆောင်မှုပပျောက်ရေးကမ္ဘာတဝမ်းမှာအခုလိုလုံနေတာကိုမြင်ရတော့ဝမ်းသာပါတယ်ဆိုပြီးတော့သောရရှင်တယောက်အစာရေးလာပါတယ
်ဖီဘာထိပ်ပန်းခေါင်းဆောင်တွေအကျင့်ပြတ်ချဆမှုနဲ့အမေရိကန်ကဖမ်းဆီးအရေးယူတဲ့သတင်းတွေကြားတော့ အကျင့်ပြတ်ခြားစားမှုကိုမုန်တီးယွန်ရှာသူတဦးအနေနဲ့ရောဘောလုံးပရိသတ်တဦးအနေနဲ့ရောအပြည့်အဝကိုထောက်ခံပါတယ်။ဒါပေမဲ့ FIFA ဥက္ကဋ္ဌရာထူးကိုထပ်ပြီးတော့ရွေးခေါင်းနဲ့သိရတော့စိတ်ထိခတ်ရပါတယ်။ဒါပေမဲ့လို့အခုနှုတ်ထွက်သွားပြီဆိုတဲ့သတင်းကြားတော့မှပဲစိတ်သက်သာရရပါတယ်။တကယ်ဆိုရင်ဆပ်ဘလက်တာမှာသူ့မှာတာဝန်အပြည့်ရှိပါတယ်။သူတာဝန်ယူရပါမယ်။သူ့မှာအပြည့်ရှိပါတယ်။အရေးယူခံရပါမယ်။ဒါဟာခေါင်းကမိုးမလုံတော့ဖြစ်မှာပေါ့။ဒါကြောင့်မလို့ဆပ်ဘလက်တာကိုရောစီကိန်းလှုပ်ပွဲကစားသူတွေကိုပါထိရောက်စွာအရေးပါလို့ VOE ကနေပြီးတော့ဆန္ဒပြလိုက်ပါတယ်
။ VOE ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့ဒီကမ္ဘာအမျက်မှောက်ရေးရာသတင်းတစ်ပုဒ်ကိုနားဆင်ပြီးတော့သောရရှင်တယောက်အစာရေးလာတာဖြစ်ပါတယ်ရှင်။ VOE ကအစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်တွေမှာတော့ကျမတို့ဒီအပတ်စဉ်နှစ်ခါထုတ်လွှင့်ပေးနေတဲ့ဒါရိုက်လေးလိုင်းရှင်တွေကအစီအစဉ်တွေကိုဥတီပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့အစာတွေကိုလည်းလက်ခံကြရှိပါရနော်။အဲ့ဒီထိခါအစာတွေအားလုံးကိုဒါရိုက်လေးလိုင်းအစီအစဉ်မှာမဖော်ပြပေးနိုင်လို့တချို့ဒလီကိုတော့ဒီမြန်မာပြည်ကပေးစာများကဏ္ဍကနေပြန်ကြားပေးပါရရှင်။ဒီမှာသောရရှင်တယောက်ကတလောက VOA ဒါရိုက်လေးလိုင်းအစီအစဉ်မှာတဘာဝဘေးရနေရဲ့ကြိုတင်ပြင်ဆင်မှုနဲ့ပတ်သက်ပြီးတော့ဆွေးနွေးမယ်ဆိုလို့သူ့ရဲ့အမြင်ကိုရေးလာတဲ့စာကိုဖော်ပြပေးချင်ပါတယ်။မောင်တီဟဆိုတဲ့သောရရှင်ကအခုလိုသူ့ရဲ့အမြင်ကိုပြောလာပါတယ်
။အဝေးကြီးတွေတိတ်မသွားပါနဲ့ဦးဗျာ။ရန်ကုန်မှာကားတွေဒီလောက်ကြက်ပိတ်နေတာတကယ်လို့လူနာတင်ရင်သွားကျင်လို့ရှိကကားလမ်းဖယ်ပေးမယ်ဆိုရင်တောင်အဲ့ဒီရင်သွားဖို့မလွယ်ပါဘူး။ဘလို့ကြော်တက်ပြီးသွားမလဲဆိုတာရန်ကုန်သူရန်ကုန်သားအားလုံးပဲသိပါတယ်။ဒါကလည်းတဘာဝဘေးတွေကကြိုတင်ပြင်ဆင်မှုတစ်ခုပဲမဟုတ်ပေဘူးလား။အခုဆိုရင်ဘဲတော့နှစ်နာရီလောက်ကြိုးထွက်ရတယ်ဒါတောင်အဆင်ပြေအောင်မလုပ်နိုင်တဲ့လူကြီးမင်းတွေကိုခမရတို့ကိုကျွန်တော်တို့ကမလာသေးတဲ့တဘာဝဘေးကြိုးတင်ကာကွယ်ဖို့ဆိုတော့မူဂျိုကလေးတွေကို PhD ဘွဲ့ပေးသူလူများဖြစ်နေမလားနော်စိတ်မပူပါနဲ့မိဘပြည်သူများခမရပေါ့ဗျာအခုချိန်ငလင်သာလှုပ်လိုက်လို့ကတော့အားလုံးကွိသွားမယ်တခုတော့သူတို့လှုပ်လို့ရတယ်ခုနပြောတဲ့မိဘပြည်သူများခမရဆိုတဲ့မိန်ကွန်းကြိုပြောပြီးတော့ရိုက်ထားပါလို
့ဟုတ်ကဲ့သောရရှင်ကိုတီဟာသူ့ရဲ့အမြင်ကိုထုတ်ဖော်လာတာပါဟုတ်ကဲ့ကိုတီဟာရေကားရီကလည်းကြက်တာကြက်ပေါ့နော်ဒါမဲ့လေဒီသဘာဝဘေးအနေရဲ့ကြိုတင်ကာကွယ်ဖို့ကလည်းသူများလုံးမပေးရင်တော့မှတပိုင်းတနိုင်ကိုဘကိုအတွက်ကိုမိသားစုအတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ထားနိုင်မယ်ဆိုရင်တော့မမဟုတ်လို့ထင်ပါတယ်နော်သဘာဝဘေးအနေနဲ့ကားကြက်တာကတော့လာလာမှမဆိုင်တဲ့ကိစ္စလည်းဖြစ်ပါတယ်ဒါပေမဲ့လေသဘာဝဘေးအနေရဲ့ကြာရောက်လို့ကားကြက်ရင်တော့လေဒုက္ခဖြစ်နိုင်ခြင်းရှိတာပေါ့နော်သဘာဝဘေးအနေကအကြာကြီးနေမှာတစ်ခေါက်ဖြစ်တာဆိုပေမဲ့အပြည့်အစုံအဆုံးရှုံးကကြီးလွန်းတာမလို့အလုံးသတိထားကြဖို့အတွက်ပညာရှင်တွေကလည်းအကြံပြုထားတာပါအခုလိုမျိုး VOE ကိုစာရေးပြီးတော့ဒါရိုက်လေးလိုက်အစီအစဉ်မှာကိုပိုင်မြင့်ကိုထုတ်ဖော်ပြီးတော့ပါဝင်ဆွေးနွေးတာကိုကျေးဇူးတင်ပါတယ်ကိုတီဟာကဒီဒါရိုက်လေးလိုင်းအစီအစဉ်မှာရင်ကြောပိတ်ဆို့မှုကြောင့်ပြောချင်ပါတယ်ဆိုပြီးတော့ပြောလာခဲ့လို့ဒီရင်ကြောပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့သောရရှင်တယောက်ကလည်းစာရေးထားတာရှိပါတယ်တစ်ဆက်တည်းဖော်ပြပေးချင်ပါတယ်ဒီသောရရှင်ကတော့ရန်ကုန်ရင်ကြောကျက်နေတာကိုသက်ဆိုင်ရာကဖြေရှင်းနိုင်ခြင်းမရှိတော့ဘူးလားခင်ဗျာတဲ့ခုနှစ်ပိုင်း AD မီပွိုင်းဆိုရင်တနအေလောက်ကြာပါတယ်နေ့စဉ်သွာလာနေတဲ့ပြည်သူတွေကိုစိတ်ဆင်းရဲအောင်လုပ်နေပါတယ်ဆိုပြီးတော့ဒီသောရရှင်ပြောလာပါတယ်ဟုတ်ကဲ့ဒီရင်ကျော်ချက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်ရှင်အခုတော့သောရရှင်တို့ကြားဖြတ်ပြီးတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်နော်တိုက်တိုက်ဆိုင်ဆိုင်ပါပဲရှင်အခုတစ်ပတ် Billboard Hot ဖြစ်ဆုံးတေးတရားအစင်းမှာနံပါတ်1ချိန်နေတဲ့တခြင်းလေးကအစီယူအကန်းဆိုတဲ့တခြင်းလေးဖြစ်ပါတယ်ဒီတခြင်းလေးကတော့ဒီကားကိုအရှိန်အလွန်ကြုံမောင်းပြီးတော့ကားမောက်သွားတဲ့ဒီဟောလိဝုဒ်နာမည်ကျော်မင်းသားတစ်ယောက်ကိုသတိရသောအဖြစ်ဆက်ဆူထားတဲ့သချင်းလေးလည်းဖြစ်ပါတယ်။ဒီသချင်းကို Wiz Khalifa က Charlie Puth နဲ့ပူရဲတီဆိုထားပြီးတော့ Furious 7ရုပ်ရှင်ကားရဲ့အဇဝင်တေးလည်းဖြစ်ပါတယ်။ကားမောက်ပြီးတော့မနစ်ကကွယ်လွန်သွားတဲ့မင်းသား Paul Walker သူကတော့ Furious ရုပ်ရှင်ဇာတ်ကားရဲ့အဓိကမင်းသားတူဖြစ်တာပါ။ရုပ်ရှင်ရိုက်ကူးရေးမပြီးဆုံးခင်မှာပဲကားမောက်ပြီးတော့သူကွယ်လွန်သွားတာကိုဝမ်းနေတဲ့အထိတ်မှန်နေနဲ့သစ်စစ်တပုတ်စာသားထည့်ဖို့တန်စင်ရှာပေးပါဆိုပြီးတော့ Charlie Puth ကို Artist Publishing Group ကအလုပ်အတာဖြစ်ပါတယ်။ Charlie အနေနဲ့ကြတော့လေကားမောက်ပြီးတော့ဆုံးပါသွားတဲ့သူ့ရဲ့နောက်ထပ်တငယ်ချင်းတစ်ယောက်ကိုသတိရပြီးတော့ခံစားချက်အပြည့်နဲ့စာသားသွင်းပြီးတော့တချင်းရေးလိုက်တာဖြစ်လို့မူလတော့ကတော့သူ့ရဲ့အတန်ကိုတချင်းမှာထည့်သုံးဖို့အစီအစဉ်မရှိပေမဲ့ဆိုင်လေလေလေးနဲ့အသက်ပါလုံးနဲ့သူ့ရဲ့တီးဆူပုံကြောင့်ဒီသချင်းမှာသူ့ရဲ့အတန်ကိုထည့်သုံးဖြစ်သွားပါတယ်။ Wiz Khalifa ကတော့ rap တချင်းစာသားကိုတီးဆူတာဖြစ်ပါတယ်။ Billboard Hot 100 Hot ဖြစ်ဆုံးတေးတရားဆင်းမှာသတင်းဆက်သုံးပတ်ကြာနံပါတ်1နေရာကိုဇက်တိုက်ယူထားနိုင်တဲ့သချင်းဖြစ်ပြီးတော့ UK မှာသတင်းနှစ်ပတ် New Zealand, Australia, Canada, Germany, Austria နဲ့ Ireland, Switzerland နိုင်ငံတို့အပါအဝင်နိုင်ငံအများအပြားမှာလည်းနံပါတ်1ရတဲ့သချင်းဖြစ်ပါတယ်။ Wiz Khalifa နဲ့အတူ Charlie Puth ဘူရဲတီဆိုထားတဲ့ See you again ပြန်ဆုံတွေ့ကြမယ်ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါဦးနော်
It's been a long, about you, my friend. And I'll tell you all about it when I see you again. We've come a long way from where we began. Oh, I'll tell you all about it when I see you again. When I see you again.
Damn. All the planes we flew, good things we've been through. Then I'll be standing right here talking to you about another path. I know we love to hit the road and laugh, but something told me that it wouldn't last. Had to switch up, look at things different, see the bigger picture. Those were the days, hard work forever pays. Now I see you in a better place. See you in a better place. How can we not talk about family when family's all that we got? Everything I went through, you were standing there by my side. And now you gon' be with me for the last ride.
It's been a long day without you, my friend. And I'll tell you all about it when I see you again. We've come a long way. From where we began.
You know, we started.
Oh, I'll tell you all about it when I see you again.
Let me tell you.
When I see you again.
You both go out your way and the vibe is feeling strong and what's small turn to a friendship turn to a bond and that bond will never be broken, the love will never get lost.
Wiz Khalifa and Talibat do Pura di so thare see you again so that the ching go naa sing ke cha ya ra ba shen. Tora shin di chin chin nita di le sang pebo la re nyama the chin de bo ne nao bai ma sep yo pyo pye pebo shi ba re. Guna ron a pyo doa ke dhulu be yin jo pe so mu re yin doa la doka yao ya re ke sa re ne bata bryo yi la re tora shin di ye sa re go sep yo pyo pya pe ba me shen. Yen go ga ga si ya miya su re tora shin ga ye gu ne ya re ga re so bryo ku lo sa yi la ba re.
Nyama ni ngang ga la man sin ne nyam pin bo miya ga ro pin chano ro ga re tamo rin lo ye gu ya ong do me bong ba be. Shwe nyan shin ji miya ga Lanley don't mean a chak can be. The knee up in Pishin Jabare. Go leave you the chin lobabe. A yin lobabe, a yin lobabe, loda, all like chimare. Key the rega diaga mebare. Kalaniga le pelagila, palo don't hare. Kadama pibongaro. Ho debu, lacy doka de rebe lutira. Kasi doka de go matanaja of Ulabio.
Sangoan gari, ye guni yabari, surred di dorashi. Yango muji, lampan set the muri, kekebong or kulumu, sa yebu yen point on up separe.
ပကုံးမြို့နယ်အင်းတကောဒေသအတွင်းမှာကျမ်းမာရေးနဲ့ပတ်သက်ပြီးတော့အများပြည်သူထိခိုက်မှုဖြစ်နေပါတယ်ဆိုပြီးတော့စာရေးလာတဲ့သောရရှင်စာကိုလည်းဖော်ပြပေးကြပါတယ်မိုးကွယ်ကျွဲဖီလာကကျမ်းမာရေးလိုက်စားသူတူလို့ဆိုလာပါတယ်ရှင်ကျွန်တော်တို့ပကုံးမြို့နယ်အင်းတကောမိုးကွယ်ရွာနဲ့ကျွဲဖီလာကာလမေးမှာနေတဲ့ဆန်ဆက်ပိုင်ရှင်တယောက်ဟာသူ့ဆန်ဆက်ကဖွဲ့တွေနဲ့အုပ်ဖို့နေတာတစ်န အုတ်ဆင်းတွေကိုဖွဲနဲ့မီးရှို့တဲ့ညော်နှံ့တွေကိုတရွာလုံးတနေလုံးခံစားနေရပါတယ်။တက်ဆင်ကလာရောက်တားဆီးပေးဖို့ VOA ကတစဉ်တောက်ဆူခြင်းမာတယ်ခင်ဗျာ။ကျမ
ဒါကတော့သူတို့နေမှာပုဂ္ဂလိကစီးပွားရေးလှုပ်ဆောင်မှုတစ်ခုကြောင့်ကျမကြီးထိခိုက်နေရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာကကင်တွေဖြည့်ရှင်းပေးပါဆိုပြီးတော့ဒီသောရရှင်ရေးပြီးတော့ပန်ကြားလာတာပါရင်ဖွင့်လာတဲ့သောရရှင်ရဲ့အစာတွေကိုဒီမှနေရချင်ပါတယ်ဒေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးပါမယ်ရှင်ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါရယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဆက်ပြီးတော့ဒေတာလာတဲ့သောရရှင်တွေကိုအလှည့်ပေးစင်ပါတယ်ရှင်။ဇူလိုင်လ18ရက်နေ့မှာမွေးနေ့ကြရောက်တဲ့88မျိုးဆက်ကျောင်းသားကောင်းဆောင်တူဖြစ်တဲ့ကိုထေးကျွေရဲ့မွေးနေ့အတွက်မွေးနေ့လက်ဆောင်မြစ်တာတိလက်ဆောင်တစ်ချင်တစ်ပုတ်ပါခြင်းပါတယ်ဆိုပြီးတော့ကလေးတက်ဆို
ဒါရုဗေဒဌာနကဒေါက်တာခိုင်ခိုင်ကျူဒေါက်တာခင်မျိုးမြင့်နဲ့ဒေါက်တင်တင်လင်းတို့ကမွေးနေ့တည်လက်ဆောင်တပုတ်ပါပါတယ်။နောက်ပြီးတော့ဒီထက်ကကလေးတက္ကသိုလ်ဒါရုဗေဒဌာနကပဲဒေါက်တင်တင်လင်းကအင်တာနက်ခနက်ရှင်မကောင်းလို့အစားကိုလိုရင်းတူရှင်နဲ့ရေးရတာခွင့်လွတ်ပါဆိုပြီးတော့ဒီကလေးတက္ကသိုလ်အနီးရွာကလွန်ခဲ့တဲ့ဆယ်နှစ်ကတပည့်ဟောင်းလေးစလိုင်းဒေးဗစ်အတွက်အထူးသတိရတေးလက်ဆောင်ဖြစ်တေးတပုတ်ကျေးဇူးပြုပြီးတော့ထုံးလွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်။ဒီတစ်ပတ်တော့ဟန်ထွန်းသီဆိုထားတဲ့ဒိုးဘွားနေသည်ဆိုတဲ့သချင်းလေးထုံးလွှင့်ပေးဖို့ရွေးချယ်လာပါတယ်။မွေးနေ့ရှင်ဖြစ်တဲ့ကိုထေးကျွဲနောက်ပြီးတော့ဒေါ်သင်းသင်းလင်းရဲ့တပည့်စလိုင်းဒေးဗစ်နဲ့ VOA တေးချစ်သောရရှင်တွေအားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။
Lanjam ya taket piyin Now double what the zero lay Yaw nai mo Nalong na le de twi sin la tha Doki sa ja me She go A mye na sai lan pho me chwe twi pe lai ja me Ni sa mu yo ta ja ye twa la sat twa tha San lan le si sin nge Twa so yo One could do like dumbing Yet he's old
ဆိုထားတဲ့ဒိုးဘွားနေသည်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချန်ပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။မြန်မာပြည်မှာပေးစာအစီအစဉ်ကိုနားဆင်ခဲ့ရတာပါဒီအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညနေပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္လာနေ့မနက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ကဘာတလွာထူးထူးခြားခြားစံပြတင်းတွေကိုအစီအစဉ်ကိုတင်ဆက်ပေးမှာပါမက္ဆီကိုနိုင်ငံကမြို့ကလေးတစ်မြို့ရဲ့ဖျားကျောင်းမှာမြို့တော်ဝန်ကမိကျောင်းနဲ့ကြံကြံဖန်ဖန်ထိန်များမင်္ဂလာဆောင်ခဲ့တာဟာသူတို့ဒေတာအတွက်ရိုးရအစင်လာဖြစ်ပါတယ်။ဖင်လန်နိုင်ငံမှာတော့ကိုစနီးတဲ့ကိုထန်ပိုးပြေးပြိုင်ပွဲကျင်းပဒါတော့ကုံရောရေရောကြော်ဖြတ်ပြေးခဲ့ရတာပါ။ဒီလိုထူးခြားတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။မခင်ဖြူထွေးနဲ့ကိုတောင်းညွန့်ဦးကတင်ဆက်ထားပါရရှင်။
ကညာနိုင်ငံနိုင်ဝီမျိုးတော်ကစီးရတဲ့စစ်ကြေးဘုတ်ရက်ွက်တစ်ခုမှာတော့အလျော်လျငွေထုတ်ဆက် ATM လိုမျိုးရေထုတ်ပေးနိုင်တဲ့ဆက်တွေထားရှိပြီးတန့်ရှင်းတဲ့ရေကိုဖြည့်ဆည်းပေးနေပါတယ်။အဲ့ဒီဆက်မှာတန့်ရှင်းတဲ့ရေရဖို့အတွက်ကိုယ်ပိုင်လျှို့ဝှက်ကဏ္ဍတွေကိုရိုက်နှိပ်ပြီးသုံးရတဲ့ Smart Car လို့ခေါ်တဲ့ကပ်ကိုသုံးပြီးတော့ဈေးနှုန်းတက်တက်တတနဲ့ဝယ်ယူနိုင်ပါတယ်။ရေလီတာ20လောက်ကိုတော့အမေရိကန်ဒေါ်လာ5ပြားပဲကျပါတယ်။အခုလိုစင်ကြေဘုံရက်ွက်တွေမှာနေထိုင်သူလူ9000ပတ်ဝန်းကျင်ရှိပြီးတော့အရင်တုန်းကဆိုရင်ရေရဖို့အတွက်2ကီလိုမီတာကနေကီလိုမီတာ60လောက်အထိလမ်းလျှောက်သွားဝယ်ရတယ်လို့အလကားရတဲ့ရေတွေကိုသွားခတ်ရင်လည်းတန့်ရှင်းမှုမရှိပါဘူးအဲ့လိုဝယ်တဲ့အခါရေတွေမှာတခါတလေရေကမတန့်တယ်လို့ဈေးကလည်းအခုထက်အများကြီးပိုများပါတယ်ဒါကြောင့်ဒေသခံတွေကအခုဝယ်တဲ့ရေတွေကိုမတောက်ခင်ကြိုချက်ရတယ်လို့ပြောပါတယ်အရင်တုန်းကမတက်တဲ့ရေကြောင်ယောဂဖြစ်ပွားမှုများတဲ့ဒီရက်ွက်မှာရေတက်ဆက်နှလုံးတက်ဆင်ထားပြီးတော့ရေအတွက်ပူစရာမလိုတော့ပါဘူး။ကုလသမဂ္ဂအိုးအိမ်အဖွဲ့ရဲ့လိလာချက်အရ အာဖရိကမြို့ပြနေလူဦးရေရဲ့60ရာခိုင်နှုန်းကျော်ဟာဆင်းရဲတဲ့ရက်ွက်တွေမှနေထိုင်ကြတာဖြစ်ပြီးတန့်ရှင်းတဲ့ရေရရှိဖို့မတတ်နိုင်ကြပါဘူး။အခုအစီအစဉ်ကိုတော့တခြားနေရာတွေမှာလည်းဆက်ပြီးတိုးချဲ့နိုင်ဖို့အစီအစဉ်နေပါရဲ့ရှင်။
ထပ်ထူးခြားစမ်းပြတဲ့သတင်းတစ်ခုကတော့မက္ကဆီကိုနိုင်ငံကမြို့တော်ဝင်တယောက်ကမကြာသေးခင်ရပိုင်းတွင်းကပဲမိเจ้าမလေးတကောင်နဲ့လက်ထပ်လိုက်ပါတယ်။အခုလိုမျိုးလက်ထပ်လို့ရှိရင်ပစိဖိတ်ကမ်းရိုးတန်းမှာငါးတွေပင်လယ်ဇာတွေလှိုင်လှိုင်ပေါ်တယ်လို့ရွေးရဒလိထုံးစံရယုံကြည်ထားကြတဲ့အတွက်ဖြစ်ပါတယ်။မက္ကဆီကိုနိုင်ငံစိတ်ကမ်းမြို့ဖြစ်တဲ့ဆန်ပက်ဒရိုအော်မလူလာမြို့ကဒေသခံမြို့တော်ဝင်ဟိုဆေဗက်ဂတ်ရူဟစ်ကမိเจ้าမလေးနဲ့ဖျားเจ้าမလက်ထပ်ခဲ့တာပါ။မိเจ้าမလေးကိုသရိုသမီးဝတ်ဆောင်အပြည့်ဝပြီးတော့ငါးဖမ်းသမားတွေကခေါ်လာပါတယ်။လက်မထက်ခင်မိเจ้าမကိုဖះเจ้าမအစင်လာရနှစ်ချင်းခရစ်ယာန်ဘာသာဝင်ဖြစ်ခံယူခံရပါတယ်မိเจ้าမလေးဟာမင်းသမီးဖြစ်တယ်လို့ယူဆပြီးတော့လက်ထပ်ပွဲကျင်းပရင်းနဲ့မူကောင်းအောင်လို့အစာရေစာပေါများအောင်ဆူတောင်းကြပါတယ်လက်ထပ်ပြီးချိန်ကစလို့အဲ့ဒီမိเจ้าမလေးကိုမြို့တော်ဝင်ကတော်လို့ရည်ညွှန်းခေါ်ဝေါ်ကြပါတယ်ခင်ဗျာ
ဖိလန်နိုင်ငံအလဲပိုင်းစွန်ကရာပြည်မှာအချိန်20မြောက်ဇနီးတွေကိုထမ်းပြတဲ့ပွဲကျင်းပခဲ့ပါတယ်။ဒီနှစ်မှာတော့နိုင်ငံပေါင်း14နိုင်ငံကစုံတွဲပေါင်း60လောက်ပါဝင်ရှင်ပြိုင်ခဲ့ကြတာပါ။တာတူပြေးပွဲအဖွဲ့လိုက်ပြေးပွဲတွေပါဝင်တဲ့ဒီပွဲကိုနှစ်ရက်တာကျင်းပပါတယ်။ဒီနှစ်မှာလည်းပြီးခဲ့တဲ့နှစ်ကပိုဆွဲခဲ့တဲ့သူကပဲသူ့ရဲ့အတွေ့အသစ်ကလေးနဲ့အနိုင်ရရှိခဲ့ပါတယ်။မနစ်ကလိုနေမသာပေမဲ့လည်းတဲတဲမဲမဲယူဝနေတဲ့မိုးရီချားမှာအားပေးသူတွေရှိနေတဲ့အတွက်ပြိုင်ပွဲဝင်သူတွေဟာတက်တက်ကြွကြွပြိုင်ဆိုင်ခဲ့ကြတာပါခါတိုင်းနှစ်တူလိုပဲအနိုင်ရရှိတဲ့သူကသူ့စနီးတွေရဲ့အလေးချိန်နဲ့ညီမျှတဲ့ဘီယာစုကြည့်ကိုရခဲ့ပြီးတော့လာရောက်ကြည့်ရှုသူပရိသတ်ပေါင်း 8,000 လောက်ရှိမယ်လို့ပွဲစီစဉ်သူတွေကခန့်မှန်းထားပါတယ်အခုလိုဝေးလံခေါင်းတည်တဲ့ဖင်လန်နိုင်ငံကကြေးရွာလေးကိုကမ္ဘာနှံ့ကစုံတွဲတွေလာပြိုင်ကြတာဖြစ်ပြီးတချို့ပြိုင်ပွဲဝင်သူတွေဟာသူ့နိုင်ငံကပြိုင်ပွဲတွေမှာအနိုင်ရရှိပြီးတော့မှဒီပွဲမှာဝင်ရောက်ပါဝင်ကြတာပါတချို့ကတော့အသေးချာလေ့ကျင့်ထားတဲ့professional အကစားသမားတွေဖြစ်ပြီးတော့တချို့တွေကတော့အပျော်တမ်းဝင်ပြိုင်ကြတာပါ internet online ပေါ်ကနေဒီပွဲကိုစောင့်ကြည့်ကြတဲ့ပရိသတ်ဟာလည်းတန်း900လောက်ရှိတယ်လို့ခန့်မှန်းကြပါတယ်ရှင
်ကဘာတလွားထူးခြားစံပြသတင်းအစီအစဉ်ကိုတော်ရရှင်တွေနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ကိုထုတ်လွှင့်ပေးနေတဲ့သတင်းကနေနေညာဘက်အစီအစဉ်အဆုံးသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးမှာပါရှင
်ဂရိနိုင်ငံပေါ်ထပ်မံငွေချင်းငါဖို့ကိစ္စနဲ့ပတ်သက်လို့ဥရောပသမဂ္ဂခေါင်းဆောင်တွေအပြင်းထန်ကြိုးစားနေကြပါတယ်အသုံးစရရှော့ချပြီးအခွန်တိုးကောက်ဖို့အစီအစဉ်တွေပါဝင်တဲ့ဂရိရဲ့ငွေချင်းငါမှုအဆိုပြုချက်အသစ်ပေါ်ဒီဥရောပခေါင်းဆောင်တွေအနေနဲ့တံတရာရှိနေတာပါရှေ့ဆက်သွားဖို့အဓိကအခက်အခဲဖြစ်နေတဲ့အကြောင်းကယုံကြည်မှုပျောက်ဆုံးနေတာကြောင့်ဖြစ်တယ်လို့အီတလီဗန်နာရေးဝန်ကြီးဖီယာကာလိုဘဒိုနန်ကဘရပ်ဆဲအစည်းအဝေးအတွင်းပြောပါတယ်ဖရန်နိုင်ငံသားရဲ့ဝန်ကြီးအလက်ဇန်ဒါစတက်ကလည်းဂရိနိုင်ငံနဲ့သဘောတူညီမှုရယူဖို့အတော်လှန်ဝေးကွာနေသေးပဲလို့ပြောပါတယ်အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးနေကြတဲ့ဆက်စပ်ညှိနှိုင်းမှုတွေဟာစနေနေ့ညနေပိုင်းနှောင်းပိုင်းအထိကြာအောင်တကားပိတ်အစည်းအဝေးတွေကျင်းပခဲ့ပြီးတဲ့နောက်မပြီးပြတ်သေးတဲ့ပြဿနာတွေကိုဒီကနေ့တနင်္ဂနွေနေ့အထိဆက်လက်ဆွေးနွေးခဲ့ပါတယ်ဆက်စပ်ညှိနှိုင်းသူတွေဟာယာယီသဘောတူညီချက်တစ်ခုကိုနဲ့ပတ်သက်လို့တနင်္လာနေ့မှာကြေညာချက်ထုတ်ပြန်နိုင်လိမ့်မယ်လို့ဆွေးနွေးပတ်တဲ့နှီးဆက်တဲ့တန်တမာတချို့ကပြောပါတယ်အမေရိကန်ပြည်အောင်စုကပြည်သူ့အခွင့်အရေးတောက်ဆလှုပ်ရှားမှုအဖွဲ့အစည်းကြီးတစ်ခုကကောင်ကယ်ရိုလိုင်းနားပြည်နယ်ပေါ်သပိတ်မှောက်မှုကိုအဆုံးသတ်လိုက်ပါတယ် NAACP လို့ခေါ်တဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီးကသပိတ်မှောက်မှုအစီအစဉ်ကိုအဆုံးသတ်လိုက်ကြောင်းစနေနေ့ရုံကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမှနန်းလောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santo ဖြစ်ပါတယ်ကျမနန်းလဖိုင်ပါ VO ကိုအားပေးနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.